Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ8ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE Dominator 2425နဲ့90တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ကြနေတဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါစပိန်နိုင်ငံကနေကာတာလန်ဒေသခွဲထွက်ရေးကိုစတင်တဲ့အနေနဲ့ဒီကနေ့လူသိမ်းတဲ့ကြီးဆန္ဒပြကြပါတယ်အီရန်ပေါ်တန်ခတ်ပိတ်ဆို့မှုတစ်တွေချမှတ်ရင်အမေရိကန်စစ်ခန်းတွေအီရန်ဘက်ကဒုံးကျည်နဲ့တိုက်ခိုက်ခံရမယ့်အန္တရာယ်ရှိလာနိုင်တယ်လို့အီရန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကတော့ညီမဖြစ်သူကိုပါတီရဲ့ပေါ်လီဗျူရိုအရန်အဖွဲ့ဝင်အဖြစ်ထည့်သွင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်တဲ့ညွေပြည်နာဆင်ကြရမယ့်တင်းလွားတွေထဲမှာတော့
ဒီလိုဝင်နေတာလေ access to information box တဲ့င်းအချက်အလက်ရရှိပိုင်ခွင့်ပေါ့ရရှိပိုင်အဲ့ဒါဟာတော်တော်အားနည်းနေပါခင်ဗျာကျွန်တော်စီမှာလေတင်းသမားတွေအတွက
်မြန်မာနိုင်ငံတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်ပြောသွားတာပါပြည်စုံကိုတင်းတွေပြီးမှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူမြန်မာရေးတွေ့ဆုံမြင်ကန်ကိုပါနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရတဲ့တင်းတွေကိုမတ်သိညင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတာလန်အစိုးရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတာလိုနီးယားဒေသခံတွေဘာစီလိုနာမြို့မှာဒီကနေ့တနင်္ဂနွေနေ့စူဝေးဆန္ဒပြကြပါတယ်။ဆန္ဒပြပွဲကိုလူ3သိန်းခွဲတက်ရောက်ခဲ့တယ်လို့ရဲအဖွဲ့ကပြောပါတယ်။ဒါပေမဲ့ဥဆောင်လှုပ်ရှားသူတို့ကတော့လူ6သိန်းလောက်ဆန္ဒပြပွဲမှာပူးပေါင်းခဲ့ကြတယ်လို့ပြောဆိုထားပါတယ်။ဆန္ဒပြသူတို့ကတော့ဘာမှမပြောဘဲကြည်နေတာကြာပြီဆိုပြီးတော့ပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်ဒီလူလူစုဝေးမှုကြီးကိုတော့ဆန္ဒခံယူပွဲလုပ်ပြီးတပတ်အကြာမှာပြုလုပ်ခဲ့တာဖြစ်ပါတယ်လူလူဆန္ဒခံယူပွဲကိုတော့စပိန်ဆိုရကတရားမဝင်ဘူးလို့ကြေညာထားပါတယ်ဆန္ဒခံယူပွဲအတွင်းမဲပေးသူ90ရာခိုင်နှုန်းကစပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့မဲပေးခဲ့ကြတာဖြစ်ပေမဲ့မဲပေးနိုင်တဲ့လူဦးရေရဲ့ထက်ဝက်တောင်မပြည့်ဘူးလို့ပြောပါတယ်။လူရုစစ်တမ်းတွေမှာတော့ကာတာလန်ဒေသခံအများအပြားဟာလွတ်လပ်ရေးကြေညာပြီးခွဲထွက်တာထက်စပိန်နိုင်ငံထဲမှာပဲဆက်ပြီးတော့ရှိခြင်းပုံရတယ်လို့ဖော်ပြနေပါတယ်။ဆန္ဒပြတဲ့သူတွေဟာဘာစီလိုနာမြို့ကရင်းပြင်းမှာစုဝေးခဲ့ကြပြီးစပိန်နိုင်ငံတော်ကြီးအဒွန့်ရှေပါစေလို့တချင်းတွေတီးဆိုခဲ့ကြပါတယ်ကာတာလန်ဒေသခေါင်းဆောင်တွေကတော့စပိန်အစိုးရနဲ့ဆွေးနွေးညှိနှိုင်းဖို့တောင်းဆိုလိုက်ပါတယ်စပိန်ဝန်ကြီးချုပ်ကတော့ကာတာလန်ဒေသအနေနဲ့လွတ်လပ်ရေးကိုကြေညာမယ်ဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာကိုသုံးပြီးကာတာလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြန်ရုပ်သိမ်းဖို့ကိစ္စကိုဖယ်ထားမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ရှင်
အမေရိကန်ဆိုရဘက်ကအီရန်ပေါ်တံခါးပိတ်ဆို့မှုတစ်ချမှတ်မယ်ဆိုရင်ဒေသတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ရဲ့ဒုံးကျည်နဲ့တိုက်ခိုက်ခံရမယ့်အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့အီရန်ဒေါ်လာရေးအစောင့်တက်ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার ရှော့ချရေးနိုင်ငံတကာသဘောတူညီချက်ကိုအီရန်ဘက်ကလေးစားလိုက်နိုင်မှုမရှိဘူးဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်ရက်ပိုင်းအတွင်းကြေညာဖို့ရှိနေပြီးအီရန်ဆိုရပေါ်စီးပွားရေးတံခါးပိတ်ဆို့မှုတစ်ချမလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်အနေနဲ့ရက်ပေါင်း60အချိန်ရမှာဖြစ်ပါတယ်အီရန်ပေါ်တံခါးပိတ်ဆို့မှုတစ်ချမှတ်မယ်ဆိုရင်တော့အမေရိကန်တို့အနေနဲ့ဒေသတွင်းကစစ်ခန်းတွေကိုကီလိုမီတာ2000ထိရောက်နိုင်တဲ့အီရန်ဒုံးကျည်တွေနဲ့လွတ်တပ်ရက်ကိုရွှေ့ရမယ်လို့သတိပေးထားတဲ့အီရန်တော်လှန်ရေးအစောင့်တပ်ရဲ့တပ်မမိုဟာမက်အလီဂျက်ဖရီရဲ့ပြောဆိုချက်ကိုကိုးကားပြီးတော့အီရန်နိုင်ငံပိုင်သတင်းကဖော်ပြပါတယ်အီရန်နယ်စပ်နဲ့ကီလိုမီတာ900အကွာဝေးအတွင်းဘာရိန်းအီရတ်အိုမန်နဲ့အာဖဂန်နစ္စတန်တို့မှာအမေရိကန်စစ်တပ်စခန်းတွေရှိနေတာပါဒေသဆိုင်ရာကိစ္စတွေမှာအမေရိကန်နဲ့စစ်အေးဆက်ဆွေးနွေးမှာမဟုတ်ဘူးလို့အီရန်တော်လှန်ရေးအစောင့်တပ်ရဲ့တပ်မူးကညင်းဆိုပြီးတကယ်လို့အီရန်တော်လှန်ရေးအစောင့်တပ်ကိုအကြမ်းဖက်ဝါဒဆွဲအဖွဲ့အစည်းအဖြစ်အမေရိကန်တို့သတ်မှတ်လာရင်အမေရိကန်စစ်တပ်ကိုလည်းအကြမ်းဖက်သမားတွေအဖြစ်အီရန်ဆိုရကပြန်လည်သတ်မှတ်မယ်လို့ပြောပါတယ်အမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတစ်တွေချမှတ်လာရင်တော့အမေရိကန်နဲ့အီရန်ကြားစစ်သက်ဆွေးနွေးနိုင်မဲ့အခွင့်အလမ်းရာသပန်ဆုံးရှုံးသွားမှာဖြစ်တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ခင်ဗျာ
အီရန်လွှတ်တော်ဥက္ကဋ္ဌဆလင်အယ်ဂျူဘိုရီနဲ့ခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အခြေခံမာဆွတ်ဘာဇနီတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းခတ်မီဒီယာကဖော်ပြပါတယ်အီရန်နိုင်ငံတွင်ကခတ်ဒေသလွတ်လပ်ရေးမဲပေးဖို့အပြီးသတင်းနှစ်ပတ်အကြာမှာအခုလိုတွေ့ဆုံတာပါ အစိုးရနှစ်ရက်ကြာနောက်ထပ်တင်းမာမှုတွေကိုရှောင်ချင်ဖို့လုံခြုံရေးနဲ့တည်ငြိမ်ရေးကိုကာကွယ်ဖို့လိုအပ်ချက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာခေါင်းဆောင်တို့ဦးတို့ဆွေးနွေးခဲ့ကြတယ်လို့ကတ်အကြီးအကဲမစ္စတာဘာဇနီရဲ့ရုံးကထုတ်ပြန်ချက်ကိုကိုးကားပြီးကတ်လူမျိုးစုဒီမိုကရက်တစ်ပါတီနဲ့ဆက်နွယ်တဲ့ရူဒေါ်ကွန်ရက်ကသတင်းထုတ်ပြန်တာဖြစ်ပါတယ်။အီရန်နိုင်ငံတွင်ကနေကတ်ဒေတာလွတ်လပ်ရေးစက်တင်ဘာလ24ရက်နေ့ကကျင်းပခဲ့တဲ့လူမှုဆန္ဒခံယူပွဲမှာမဲထွက်ပေးသူ82ရာခိုင်နှုန်းရှိခဲ့ပြီးမဲပေးသူတွေရဲ့63ရာခိုင်နှုန်းကခွက်ထက်ရေးကိုထောက်ခံခဲ့ကြတဲ့မဲပေးပွဲကတရားမဝင်ဘူးလို့အီရတ်အစိုးရကပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမစ္စစ်ပီနဲ့အလဘားမားပြည်နယ်တို့ကိုလေတိုက်နှုန်းတနားရီကိုကီလိုမီတာ130နှုန်းရှိတဲ့အပူပိုင်းမုန်တိုင်းနိတ်ဒီကနေ့တနင်္ဂနွေနေ့မှာဝင်ရောက်လာနေတယ်လို့အမျိုးသားဟာရီကိန်းစင်တာကပြောဆိုပါရယ်ခက်မြမြန်အားပြော့သွားမယ်လို့လည်းမိုးစလပညာရှင်တွေကခန့်မှန်းထားပါရယ်ဟာရီကိန်းမုန်တိုင်းဖြစ်တဲ့မနေ့စနေနေ့ကလူဝီဇီယားနာခံယူရန်မစ္စစ်ပီမြဝအနီးနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတော့မစ္စစ်ပီပြည်နယ်ဘလော့စီအနီးတို့မှာနှစ်ချိန်ဝင်ရောက်ခဲ့ပြီးဖြစ်ပါရယ်မနေ့ပြန်တလနေ့မှာတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းတကျော်တန်နစီဗယ်လီနဲ့အပလက်ချီယန်တောင်တန်းတွေဘက်ကိုရွေ့ရှားသွားမယ်လို့လည်းအမေရိကန်အမျိုးသားဟာရီကိန်းစောင့်ကြည့်ရေးစင်တာကပြောပါတယ်။2005ခုနှစ်တုန်းကကက်ထရီနာမုန်တိုင်းကြောင့်ရေကြီးမှုနဲ့ကြုံခဲ့ရတဲ့ New Orleans ပြည်နယ်မှာတော့ဟာရီကိန်းနဲ့အပူပိုင်းမုန်တိုင်းသတိပေးချက်တွေနဲ့ကင်းလွတ်သွားပြီဖြစ်ပါတယ်။ Louisiana ခံယူရန်က Saint Bernard Parish New Orleans အရှေ့ဘက်ပိုင်းတို့ကဒေသခံတွေကိုတော့မုန်တိုင်းဘေးစိုးရင်ကျက်နဲ့ဘေးလွတ်ရာပြောင်းရွှေ့ဖို့တောက်ကြနေတုန်းကညွှန်ကြားထားပါတယ်မုန်တိုင်းဒီရေကိုဘေးအထိရောက်ရှိလာမယ်လို့ကမန်းချက်နဲ့အတူ American ပင်လယ်ကွေ့ကမ်းရိုးတန်းကအဓိကသင်္ဘောစိတ်ကြီးတွေလည်းမနေ့စနေနေ့ကပိတ်ထားခဲ့ပါတယ် Louisiana Mississippi နဲ့ Alabama တို့မှာတော့ပြည်နယ်အရေးပေါ်အခြေအနေတွေကြီးညာထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 12395လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9323လှိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလှိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဂါနာနိုင်ငံမြို့တော်အာကရာမြို့စွန်အနောက်မြောက်ဘက်ပိုင်းလီဂွန်အနီးအော်တိုမစ်ဂျန်ရှင်မှာဓာတ်ငွေပောက်ကွဲတာကြောင့်အနည်းဆုံး6ဦးသေဆုံးပြီး35ဦးကျော်ဒဏ်ရာရတယ်လို့အမျိုးသားမိသက်ဌာနကပြောပါတယ်။ဒေသစံတော်ချိန်စနေနေ့ညနေ9နာရီခွဲလောက်မှာတဘာဝဓာတ်ငွေဆိုင်ပောက်ကွဲမှုဖြစ်ပြီးမီးလုံးကြီးတွေမိုးပေါ်ကိုတက်လာတာပါ။ပောက်ကွဲတဲ့အတန်ကိုလည်းတမျိုးလုံးကချားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တေဆုံးရသူတွေနဲ့မိသားစုတွေနဲ့ထတ်တူဝမ်းနဲ့ခြေခွဲရပါတဲ့အကြောင်းထိခိုက်ဒဏ်ရာရသူတွေအများဆုံးပြန်လည်ချမ်းမှာပါစေကြောင်းဂါနာသမ္မတနာနာအာကူဖိုအေဒိုကတွစ်တာလူမှုကွန်ရက်မှာရေးသားပါတယ်။အခင်းဖြစ်တဲ့နေရာကိုဒုတိယသမ္မတမိုဟာမာဒူဘာဝူမီယာကိုဒီကနေ့တနင်္ဂနွေနေ့မှာဆေးလွတ်ထားတဲ့အကြောင်းသမ္မတကပြောသလိုဒီလိုမတော်တဆမှုမျိုးနောက်တစ်ကြိမ်ထပ်မဖြစ်စေဖို့အာမခံတယ်လို့လည်းထပ်လောင်းပြောကြားထားပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့ကသဘာဝတမိုင်းပြတိုက်နာမှာမနေ့စနေနေ့ကကားတစ်စင်းလမ်းချော်ပြီးလမ်းသွားလမ်းလာတွေကိုဝင်တိုက်ခဲ့မှုမှာအန္တရာယ်ဖြစ်အောင်ယင်မောင်းနေမှုနဲ့မောင်းနေမှုတန်တရားနဲ့ဖန်စီခဲ့တဲ့အသက်48နှစ်အရွယ်အမျိုးသားကိုလန်ဒန်ရဲတပ်ဖွဲ့ကပြန်လွှတ်ပေးလိုက်ပါပြီ။ရေမတော်စားမှုအတွင်းမှာ17ယောက်တန်းရခဲ့ပြီး9ဦးကိုတော့ဆေးရုံတင်ထားပါရယ်။ထိခိုက်ဒဏ်ရာရသူတွေထဲမှာအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမရှိဘူးလို့လည်းတာဝန်ရှိသူတွေကပြောပါရယ်။အစောပိုင်းမှာတော့ကားနဲ့ဝင်တိုက်မှုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်ထင်မြင်ယူဆခဲ့ကြပေမဲ့နောက်ပိုင်းမှာတော့အကြမ်းဖက်ဝါဒရည်နဲ့ဆက်နွယ်ပတ်သက်မှုမရှိတဲ့မတော်တဆမှုသာဖြစ်တယ်လို့ရဲကပြောပါရယ်။ဒီမျိုးသားဘသူဆိုတာကိုတော့ရဲတပ်ဖွဲ့ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးခင်ဗျာ
အမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်စ်မြို့ကလူ58ဦးသေဆုံးခဲ့ရတဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂီတဖျော်ဖြေပွဲပစ်ခတ်မှုကြောင့်တုံးလုံး6ချခဲ့ရတဲ့ဒေသခံတွေလာရောက်လဲပတ်ကြသူတွေနဲ့အတူရှိနေတယ်ဆိုတာကိုပြသတဲ့အနေနဲ့ဒုတိယသမ္မတမိုက်ပန့်စ်မနစ်စနေနေ့ကလတ်စ်ဗေဂတ်ကိုရောက်ရှိသွားပါတယ်အမေရိကန်ခေတ်သစ်သမိုင်းမှာအသေးအပြောက်အများဆုံးလူစုလူဝေးတွင်ပြစ်ခတ်ခံရမှုအတွင်းတည်ဆုံးခဲ့ကြသူတွေကိုအောက်မိတ်ဂုဏ်ပြုတဲ့အနေနဲ့စုဝေးရောက်ရှိလာတဲ့လူတို့ကိုလည်းဒုတိယသမ္မတမိုက်ပန့်စ်ကမိန့်ခွန်းပြောခဲ့ပါတယ်။ ကျွန်တော်တို့အတူတကွရှိနေကြတယ်လို့ဒုတိယသမ္မတကလူလူကိုပြောဆိုခဲ့ပြီးအခင်းဖြစ်ချိန်မှာကိုယ့်ရဲ့လုံခြုံရေးကိုဂရုမထားဘဲစောင့်ရွက်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တွေအရေးပေါ်ဝန်ထမ်းတွေကိုလည်းဒုသမ္မတကချီးမွမ်းပြောဆိုပါတယ်။ဂီတဖျော်ဖြေပွဲကိုလာရောက်ကြတဲ့လူစုတင်းတနက်နဲ့ပြစ်ခတ်ခဲ့သူကအသက်64နှစ်အရွယ်စတီဖင်ပက်တော့ဆိုသူဖြစ်ပြီးသူ့ကိုယ်သူလည်းတတ်သေးသွားတယ်လို့အနာပိုင်တို့ကပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကနေပစ္စည်းတွေကိုပြည်ထောင်စုဝန်ထမ်းတွေစတင်ရှင်းလင်းနေပြီးနောက်သတင်းပါအတွင်းမှာအနာပိုင်တွေထံပိုင်ရှင်တွေထံကိုစပြီးတော့အနံ့မယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။တနတ်သမားပက်တော့ဘာကြောင့်အခုလိုပြစ်ခတ်ခဲ့ရသလဲဆိုတာကိုသိရဖို့တော့အနာပိုင်တို့ဆက်ပြီးတော့စုံစမ်းစစ်ဆေးနေသေးပါရှင်။
မြောက်ကိုရီးယားနိုင်ငံရဲ့အာဏာကိုအဓိကချုပ်ကန်ထားတဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်တဦးအဖြစ်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကညီမဖြစ်သူကိုထဲသွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကြီးမှုတဲ့ပါတီရဲ့ဗဟိုနိုင်ငံရေးဦးဆောင်အဖွဲ့မှအရန်အဖွဲ့ဝင်အဖြစ်ညီမဖြစ်သူကင်မျိုးဂျောင်ကိုထဲသွင်းကြောင်းဩဇာကြီးမားတဲ့ဗဟိုကော်မတီအစည်းအဝေးအတွင်းမှပြောဆိုသွားတာဖြစ်ပါတယ်Johns Hopkins တက္ကသိုလ်ရဲ့338 North website ရဲ့မြောက်ကိုရီးယားဆိုင်ရာကျွမ်းကျင်သူ Michael Madden ကတော့ဒီဆောင်ရွက်ချက်ဟာဆိုရင်ညီမဖြစ်သူဟာအရင်ကခမန်းထားတာထက်ပိုပြီးအရေးပါနေတာကိုပြသနေတာဖြစ်တယ်လို့ကင်မီတာစုရဲ့အာဏာကိုထပ်ပြီးခိုင်မာအားကောင်းသွားစေတာဖြစ်တယ်လို့လည်းပြောပါရခင်ဗျာ
2018ကမ္ဘာဖလားခြေစစ်ပွဲတွေကိုစနေနေ့ကကစားကြတာမှာ CONCACAF ဆုံခြေစစ်ပွဲတွေမှာတော့ Costa Rica အသင်းခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်Costa Rica နဲ့ Honduras တို့ကစားကြတဲ့ပွဲမှာ Costa Rica ကဒဏ်ရာရအချိန်ပိုနောက်ဆုံးမိနစ်မှာသွင်းယူခဲ့တဲ့ဂိုးနဲ့တကူးစီတရေဖြစ်ပြီး Costa Rica အသင်းဟာအုပ်စုဒုတိယရပြီးခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ Africa Zone ခြေစစ်ပွဲတွေမှာတော့ Nigeria က Zambia ကိုတကူးဂိုးမရှိနဲ့အနိုင်ရပြီး Africa ဒေသကနေပထမဆုံးခြေစစ်ပွဲအောင်တဲ့အသင်းဖြစ်လာခဲ့ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အကျန်းဖက်တိုက်ခိုက်မှုဖြစ်နေတဲ့ရခိုင်မြောက်ပိုင်းဒေသအပါအဝင်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေအထိကွင်းစင်းသတင်းယူနေတဲ့သတင်းသမားတိုင်းအတွေ့အမခန့်ချက်ရှိတဲ့လုံခြုံရေးကိုဒေသဆိုင်ရာနဲ့အစိုးရတာဝန်ရှိသူတွေအနေနဲ့စနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့မြန်မာသတင်းသမားတွေကတောင်းဆိုလိုက်ကြပါတယ်ပြည်ပခါဖြစ်ပွားနေတဲ့နေရာတွေမှာအစိုးရဘက်ကနည်းမြေကသက်ချက်တွေအပါအဝင်သတင်းချက်လက်ရယူခြင်းရင်းဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့ပတ်သက်လို့လည်းမီဒီယာတာဝန်ရှိသူတွေကဝိုင်းဝန်းဖြေရှင်းကြဖို့သတင်းသမားတွေဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းပြည်စုံကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံတွင်းလက်ရှိမြန်မာသတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေပြည်တွင်းပြည်ပသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းစာဆရာအသင်းနဲ့နိုင်ငံတကာမီဒီယာထောက်ပံ့ရေးအဖွဲ့ IMS တို့ပူးပေါင်းစီစဉ်တဲ့သတင်းသမားများနဲ့လုံခြုံရေးဆွေးနွေးပွဲမှာတော့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့သတင်းသမားတွေကအဓိကသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေနဲ့အတွေ့အကြုံတွေကိုဆွေးနွေးဖလှယ်ခဲ့ကြတာပါသတင်းမီဒီယာတာဝန်ရှိတဲ့သူတွေဘက်ကနေအဓိကဖြစ်ရှင်းပေးဖို့လိုအပ်နေတဲ့အကြောင်းတွေကိုတော့မြန်မာသတင်းမီဒီယာကောင်စီရဲ့ဒီဥက္ကဋ္ဌဦးအောင်လာထွန်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တကယ်လိုအပ်နေတာကလေ access to information ပေါ့ဒါပြင်အချက်အလက်ရရှိပိုင်ခွင့်ပေါ့ရှိပိုင်အဲ့ဒါဟာတော်တော်အားနည်းနေပါခင်ဗျကျွန်တော်စီမှာလေသတင်းသမားတွေအတွက်တော်တော်အားနည်းနေတယ်အစိုးရဌာနတွေကဆက်ဆံဌာနတွေကသတင်းသမားတွေမိခွန်းတွေကိုဖြေကြားရေးနေရာမှာနှောင့်နှေးမှုတွေရှိသေးတယ်စံကြမှုတွေရှိသေးတယ်ညှဉ်းဆဲမှုတွေရှိသေးတယ်အဲ့ဒီဟာကျွန်တော်တို့ဘလော့ဂ်ကြီးလေးတွေကျူးဆက်ဖြစ်လာဆိုတော့အခုကျွန်တော်တို့နိုင်ငံတကာ international image ပေါ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာဖြစ်နေတဲ့ပုံရိပ်အဲ့ဒီပုံရိပ်ကိုနိုင်ငံတကာမီဒီယာတွေကဖော်တဲ့အခါမှာဒီအစိုးရရဲ့တာဝန်ရှိတဲ့ပြန်ကြားရေးဆိုင်ရာတာဝန်ရှိတဲ့အဖွဲ့အစည်းတွေပေါ့လေပြန်ကြားရေးဝန်ကြီးဌာနအပါအဝင်တခြားအဖွဲ့အစည်းတွေကအဲ့ဒါဖြည်းဖြည်းရောမလုပ်နိုင်ဘူးခင်ဗျာကျုံပြနေရတဲ့ကြားစနာရဲ့ဂျင်းနေဟာအဲ့ဒါလေးပါပါမီဒီယာကိုမကိုင်းတွေတက်ဖို့လို့ပြောရမှာပေါ့သတင်းယူရနေရမှာခက်ခဲရှိရဲတော့အရမ်းပါလုံးချုံမှုရဲ့အားနည်းရရှိရဲသူတို့ကိုချင်းချောက်နေတဲ့ဥပဒေပြဋ္ဌာန်းချက်တွေရှိပါတယ်ကြောက်စိချောက်လိုက်ယူလို့ပေါ့Now illegal association act တိုင်းဒါလည်းကံအဖွဲ့အစည်းပေါင်း23လောက်ရှိတဲ့နိုင်ငံမှာ illegal association act ရဘယ်အဖွဲ့အစည်းဟာ illegal လဲဆိုတာကိုပြောဖို့ affect ခဲ့ပါတယ်ဒါပေမဲ့လုံခြုံရေးတခါတခါဆက်ပြဖို့လိုအပ်တယ်တခြားအဲ့လိုခက်ခဲတဲ့အများကြီးရှိပါခင်ဗျာဥပဒေရကန့်ဆက်ထားတဲ့ဟာတွေအဟန္တာတွေရှိတယ်နောက်ကျွန်တော်တို့ရဲ့အာဏာရှင်တစ်ခုက right to information act ဆိုတာအဲ့တော့နိုင်ငံသားအလုံးရဲ့သတင်းအချက်အလက်သိရှိပံခွင့်ပါကျွန်တော်တို့အင်းကြီးနိုင်ငံတော်တော်များများမှာရှိပါခင်ဗျာအဲ့ဒါကျွန်တော်နိုင်ငံမှာမရှိသေးဘူးကျွန်တော်တို့ကတော့ရေးဆွဲဖို့လုပ်နေပါတယ်စူးစမ်းနေတော့မှရှိပါတယ
်အထူးသဖြင့်ကတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကိုပြည်တွင်းပြည်ပသတင်းမီဒီယာသမားတွေသတင်းတွားရောက်ရယူတဲ့အခါမှာရင်းဆိုင်ကြုံတွေ့နေရတဲ့အခက်အခဲသတင်းသမားတွေအတွက်လုံခြုံရေးနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသတင်းစာဆရာအသင်း MJA ရဲ့အထွေထွေအတွင်းရေးမှူးကိုကျော်စွာမင်းကပြောပါတယ်
အလုံးကြီးတဲ့အတိုင်းပါပဲကျွန်တော်ရခိုင်ပြည်နယ်ကိစ္စမှာပတ်သက်ပြီးတော့ကျွန်တော်သတင်းသမားတွေက
ပို့ပြီးတော့သွားခြင်းနဲ့တရင်သမားတရင်တွေပို့ယူခြင်းနဲ့ဒါပေမဲ့လက်ရှိပကတိအနေထားအရတရင်ရယူဘက်မှာခက်ခဲနေတယ်တကယ်လို့သွားမယ်ဆိုရင်လည်းဟိုသူတို့အတွက်ကိုပေါ့နော်ဘလို့ပုံစံမျိုးနဲ့သွားနိုင်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးတာလည်းပါပါတယ်နောက်တစ်ခုကကျွန်တော်တို့တရင်ကတော့ကျွန်တော်တို့တကယ်တကယ်ဖြစ်နေပြီကျွန်တော်တို့မဖြစ်မနေသွားယူရတော့မယ်သူတို့သွားယူတဲ့အခါမှာကျွန်တော်တို့တရင်သမားတွေအတွက်လုံခြုံရေးကိုဘလို့မျိုးပေါ်တော့ဟိုသွားယူတင်တယ်ဘယ်လိုမျိုးတောင်းလဲပေးတင်တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ
်ဒါအပြင်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့နေရာတွေအထိကွင်းစင်တရင်ရယူတဲ့အခါမှာအစိုးရဘက်ကလုံခြုံရေးအကြောင်းပြချက်နဲ့တရင်ရယူနိုင်တဲ့နေရာကန့်သက်ချက်တွေရှိနေတာအစိုးရဘက်ကနေစီစဉ်ပေးထားတဲ့နေရာတွေမှာပဲစီစဉ်ထားတဲ့သူတွေနဲ့မေးမြန်းရယူနေရတာလိုမျိုးလို့လွတ်လပ်စွာတရင်ရယူခွင့်တွေမှာအခက်အခဲတွေရှိနေသေးတာတွေကိုလည်းတရင်သမားတွေကထောက်ပြဆွေးနွေးခဲ့ကြတယ်လို့ကိုကျော်စွာမင်းကပြောပါတယ
်အခုဖြစ်နေတဲ့ရခိုင်ဒေသကိုတရင်သမားတွေသွားကျင်တယ်သူတို့လုံခြုံရေးတွေပုံမူတော့ပေးတယ်နော်တမတက်နိုင်ကြများပေါ့နော်ပေါ်ပြီးတော့သူတို့နောက်ကနေထက်ချက်မပွားလုံလုံလေးပေးပြီးသူတို့တိုက်တဲ့နေရာကိုတရင်ပွားယူစီခြင်းနဲ့ဒါမျိုးကိုလည်းကျွန်တော်တို့တိုက်တဲ့ကုံလုံးပြောခဲ့တာရှိပါတယ်အခုဆိုရင်လည်းမကြာမီသွားမယ်လို့ကျွန်တော်တရင်ကြားတယ်ပေါ့နော်တချို့ကဒါကိုတရင်ပွားယူရလို့မပြောဘဲနဲ့ delegate ပေါ့နော် delegation ထွက်တယ်ဆိုပြီးတော့ပဲပြောတာရှိရဲ့တညမှာရက်ပေးတယ်တညမှာတရင်ယူတယ်နော်ဒီညပြည်ရင်ခါယူပြီးခါပြန်တက်တယ်ဒါကတရင်ယူတာမဟုတ်ဘူးပေါ့နော်တရင်ယူတဲ့ပုံစံမျိုးကတော့သူတို့တရင်သမားတွေကဒီနေရာပြင်ပေါ့တနည်းနေရာမှာဒီ evidence ရှိမဲ့နေရာတွေနောက်က witness တွေကျွန်တော်တို့ဒီဟာတွေသူကမေးမြန်းခြင်းနဲ့ဒီလိုပုံစံမျိုးကိုဖန်တီးပေးရမှာအခုပုံစံမျိုးဖန်တီးပေးတာတရင်သွားယူတဲ့ပုံစံမဟုတ်ပဲနဲ့ကျွန်တော်တို့ကဒီ delegation ပေါ့နော် delegation အဖွဲ့တွေ delegate သွားလုပ်လို့ဖြစ်နေတယ်အဲ့ဒါကိုတော့ကျွန်တော်တို့ဒီပုံစံပြောင်းဖို့လိုအပ်နေတယ်
အခုလက်ရှိသတင်းစာဆရာတွေရင်ဆိုင်နေရတဲ့လုံခြုံရေးပြဿနာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီမြန်မာမီဒီယာရှင်းနေများကွန်ရက်နဲ့နိုင်ငံသားသတင်းတောက်တွေနောက်သတင်းမီဒီယာသမားတွေသတင်းဖွဲ့တွေနဲ့မြန်မာနိုင်ငံသတင်းစာဆရာများအသင်းတို့ပူးပေါင်းပြီးတော့ဆွေးနွေးသုံးသပ်ချက်တွေကိုလည်းသက်ဆိုင်ရာပြန်ကြားရေးဝန်ကြီးဌာနနဲ့ပြည်내ပြည်ထောင်စုအစိုးရတာဝန်ရှိတဲ့သူတွေကိုတင်ပြသွားဖို့ရှိတယ်လို့လည်းသိရပါတယ်ရှင်
။မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့မြန်မာရေးတွစ်ဆုံမင်းမြန်ခန်းကိုတင်ဆက်ပေးပါမယ်ရှင်။ထိုင်းနိုင်ငံမှာအစိုးရကစီးကျက်ထားတဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေကြောင့်မဲဆောက်မြို့ကမဲတော်စစ်ခန်းမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလှုပ်သားတွေအပြင်မြန်မာနိုင်ငံကပါလာရောက်ဆေးကုကြတဲ့သူတွေအတွက်အခက်အခဲရှိတယ်လို့မဲတော်စစ်ခန်းကိုတည်ထောင်သူဒေါက်တာစင်တရာမောင်ကပြောပါရယ်ဒေါက်တာစင်တရာမောင်ဟာထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်း30နီးပါးထုတ်ခတဲ့တွင်နဲ့ရွှေ့ပြောင်းမြန်မာအလုပ်သမားတွေအတွက်ကျန်းမာရေးနဲ့လူမှုရေးလုပ်ငန်းတွေလှုပ်ဆောင်နေတာပါဒေါက်ခင်မျိုးတက်ကမဲဆောက်မျိုးမဲတော်စေခမ်းမှာဒေါက်တာစင်တရာမောင်နဲ့တွေ့ဆုံမင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ဆလိုက်ကူဘီယိုယိုဖြစ်စားပြည့်တဲ့အများကြီးကြီးခံပါတယ်ကျမအဖြစ်ကျင်တာပေါ့နော်အခုမဲဆောက်ကိုရောက်တော့မှာကျမဒီမဲတော်စေခမ်းကြီးအဖြစ်ဖွင့်ထားတာတွေ့ပါတယ်နော်ဒီစေခမ်းကြီးဖွင့်တာနေပတ်တပြီးတော့ဆမိုင်းနေနေလို့ပြပြပ
ါဒီလွန်ခဲ့တဲ့10နှစ်လောက်အစပြီးတော့ကျွန်မတို့ကဒီမက်တော်စီကန်းကိုဒီနေရာအစ်စ်ကိုရွှေ့ဖို့အတွက်စပြီးတော့ပြင်ဆင်နေပေါ့နော်ဘာကြောင့်လဲဆိုတော့ဒီနေဆက်ဒေတာအခြေအနေအရာကြည့်မယ်ဆိုရင်လူဦးရေကပိုတော့တဖြည်းဖြည်းများလာတာရယ်လက်ရှိဒီကျွန်မတို့လူနာတွေထဲမှာပြည်တွင်းကလာတာရှိသလိုဒီလိုနေစင်နဲ့အမြပေါ့နော်ဒီဝင်လိုက်ထွက်လိုက်ရွှေ့ပြောင်းတဲ့လူတွေကလည်းဆက်ရှိနေတယ်ကလည်းတွေ့ရတယ်နောက်တော့ဒီမှာလည်းဟိုအထူးစီးပွားရေးဇုန်တွေဖြစ်လာမယ်ဆိုရင်လူဦးရေပိုများလာမယ်သို့တော်လည်းဒီနေစားရှိတဲ့လူဦးရေ80 85ရာခိုင်နှုန်းလောက်ဟာယာယီနေထိုင်တာဖြစ်ပြီးတော့ရွှေ့ပြောင်းလူတို့တွေဖြစ်တဲ့မိသားစုဝင်တွေဖြစ်တဲ့အခါကျတော့သူတို့ရဲ့ဒီကျန်းမာရေးဝန်ဆောင်မှုတွေလိုအပ်မှုတွေရှိတယ်သူတို့ကလေးတွေရဲ့ပညာရေးတွေရှိတဲ့ပုံမှာအဲကျမတို့ရဲ့မိဖွဲ့ဖွဲ့စည်းတွေပေါ့နော်ဒီကြောင်းဆရာဆရာမတွေရောကျမတို့ကျမကြီးအဖွဲ့တွေရောအကြတော့ဒီနေရာမှာဆက်လက်ပြီးတော့ကျမတို့ဝန်ဆောင်မှုတွေဆက်လက်ပြီးတော့ဆောင်ရွက်ဖို့ရယ်နောက်တော့ဒီနှစ်နိုင်ငံမှာရှိတဲ့ကျမကြီးစနစ်နှစ်ခုကြားမှာလက်လှမ်းမမှီသေးတဲ့လူထုတွေအတွက်ပေါ့နော်ဒါဆက်လက်ပြီးတော့ကျမကြီးပညာရေးပေါ့အကာအကွယ်ပေးရေးကိစ္စတွေအားလုံးဆက်လက်ဆောင်ရွက်နိုင်ဖို့ဟာအရေးကြီးတဲ့ဆိုတဲ့ပုံမှာကျမတို့ဒီမက်တော်စီကန်အစ်စ်ကိုဒီမှာဖွင့်ဖြစ်တယ်ပေါ့
မြန်မာနိုင်ငံကနေပြီးတော့လဲရှမိုင်းတို့စေခန်းစီမှာဆေးလာကုနေသေးတယ်လို့သိရပါတယ်အရင်တုန်းကတော့ပေါ့နော်ဒီကဒီရှစ်ပြောင်းလုံသမားတွေကြီးပဲဆိုပြီးတော့အခုဗမာနိုင်ငံဘက်ကပါရှမိုင်းတို့စေခန်းဘက်ကိုလာလာကုနေဆိုတော့ဒီအခြေအနေလေးပေါ့နော်ဒီလူနာအခြေအနေလေးရှမိုင်းတို့ဟိုနိုင်နိုင်နေနေတိုင်းတွင်နိုင်ပါသလား
ရှမိုင်းတို့လူနာပေါ့ခြုံပြီးကြည့်လိုက်ရင်တော့50ရာခိုင်နှုန်းလောက်ကတော့ဟိုမြန်မာပြည်ပန်းနေပြီးတော့ဒီဘက်မှာဆေးလာကုတဲ့လူနာဖြစ်တယ်အထူးသဖြင့်တော့အတွင်းလူနာတွေမှာပေါ့အပြင်ပြင်ပလူနာမှာကြတော့ကျမတို့ဒီနေဆက်မှာရှိတဲ့ကရင်ပြည်နယ်ထဲမှာလည်းဟိုဝန်ဆောင်မှုလုပ်ငန်းတွေသူရဲ့ခြေရွာလိုက်ကြီးဆောက်ထားတာတွေရှိတဲ့အခါကျတော့ဟိုသာမန်ယောဂလေးတွေကုသနိုင်မယ်လို့ဘလို့အရေးပေါ်အခြေအနေဖြစ်လာလို့ရှိရင်တော့ထိုင်းဘက်ကိုအရင် ပြန်ကူးလာတာလည်းရှိတယ်ဆိုတော့ဒီလူနာလွှဲပြောင်းတဲ့စနစ်တွေကျွန်မတို့ဒီဆောင်ရင်လည်းကြတော့ဒီဘက်မှာဒီလူနာ50ရာခိုင်နှုန်းပေါ့ကျွန်မတို့လူနာ50ရာခိုင်နှုန်းကဒီပြည်တွင်းထဲကလာတာဖြစ်တယ်ဆိုတော့အဲ့ဒီမှာတော့ဒီသာဖွာတာအစားပေါ့နော်တချို့ဟိုနာတာရှိယောဂါတို့သွေးပုံမှန်သွေးသွင်းနေရတဲ့လူနာတွေရှိတယ်နောက်တော့တချို့လည်းဟိုအယိုးကျိုးတာတို့ပါတော့ပေါ့နော်နာတာရှိဖြစ်လာတဲ့လူနာတွေဆိုရင်ဒီကိုလာကြတာရှိတယ်ဆိုတော့ကျွန်မတို့ဈေးကန်းရဲ့အခြေအနေကတော့လက်ရှိကကျွန်မတို့ခရင်140ရှိတယ်။ဒီနေ့ ਉਹ တော့လူနာအရေအတွက်က200နဲ့300ပတ်ဝန်းကျင်တော့မှာလူနာအဝင်ထွက်ရှိတယ်ပေါ့နော်ပြင်ပလူနာအဝင်ထွက်ရှိတယ်။ဆိုတော့အခက်အခဲတွေကတော့ကျွန်မတို့ဒီလက်ရှိနေရာထိုင်ခင်းနဲ့ခရင်အရေအတွက်နဲ့ကြည့်မယ်ဆိုရင်တော့လည်းတိတ်ပြီးတော့ဟိုကြကြပြန့်ပြန့်တော့မရှိဘူးပေါ့အခက်ကြက်ကြက်တွေပဲရှိပါတာ။အဲသို့တော်လည်းဒီလုပ်ငန်းစဉ်လည်ပတ်မှုမှာတော့နေရာအစ်စ်မှာတော့နည်းနည်းပေါ်တော့အခက်အခဲရှိတာတော့သွားရေးလာရေးတွေပေါ့နော်အရင်နေရာလိုမျိုးဟိုသွားရေးလာရေးဟာသိပ်ပြီးတော့လွယ်ကူချုံမွေးတာမဟုတ်တဲ့ကြောင့်လူနာတွေအတွက်တော့အထူးသဖြင့်တော့ညရင်ညတာဆိုရင်တော့ပို့ပြီးတော့အခက်အခဲရှိတယ်ပေါ့နော
်နောက်ဆက်မလို့အခုကဆီးကန်းတစ်ခုရယ်မဟုတ်ဘူးထင်ပါတယ်ဟိုကဒီခလေးတွေကျန်းမာရေးနဲ့ဆက်နွယ်ပြီးတော့ပညာရေးပါဆက်မလို့တာဝန်ယူနေတည်ရမယ်အဲ့ဒါလေးနည်းနည်းပြောပြပေးပါစို့
ခဲ့ဒါကျမတို့မက်တော်ဆီးကန်းကဒီ1995လောက်မှာစပြီးတော့ဒီသာဖလူနာတွေစပြီးတော့လက်ခံတယ်ပေါ့နော်အဲ့ဒီမှာကျမတို့သာဖလူနာလက်ခံရင်လည်းကျမတို့ကြည့်တဲ့အခါကျတော့ကလေးတွေကဟိုဆေးရုံကြီးမှမွေးတာမဟုတ်ဘူးပေါ့နော်အစိုးရဆေးရုံတွေမှမွေးတာမဟုတ်တာတို့မိဘတွေကတရားဝင်နေထိုင်တာမဟုတ်တော့သူတို့ကမွေးစင်းနေမရကြဘူးအဲ့ဒီခါကျတော့နောက်တော့မိဘတွေကလည်းရွှေ့ပြောင်းနေတဲ့အခါကျတော့ထိုင်းရဲ့ပညာရေးစနစ်ထဲမှာသွားပြီးတော့ဟိုကျောင်းတက်ဖို့အခက်အခဲရှိကြတဲ့အခါကျတော့ဒီမြန်မာရွှေ့ပြောင်းကျောင်းဆိုပြီးတော့စပြီးတော့ဒီနေဆတ်မှရှိတဲ့ဒီစိတ်ဝင်စားတဲ့လူတွေကျောင်းဆရာတွေစုစည်းပြီးတော့စပြီးတော့ဒီရွှေ့ပြောင်းပညာရေးဆိုတာစပေါ်လာတယ်ပေါ့နော်ကျမတို့ဒီမက်တော်ဆေးကန်းအနေနဲ့လည်းဒီရက်ွက်ပေါ့နော်ဒါကျမတို့နေထိုင်တဲ့ရက်ွက်ထဲမှာကလေးတွေအတွက်ကျောင်းလေးတစ်ကျောင်းပေါ့နော်ကျောင်းစာဖွင့်တော့ရောမူဂျိုကျောင်းအနေနဲ့ပေါ့ဒါမျိုးတစ်ဖြည်းဖြည်းကလေးကြီးလာတော့ကျမတို့လက်ရှိမှာဒီမူဂျိုကနေပြီးတော့72တန်းအထိပေါ့ရှိပါတယ်ကလေးဒီနှစ်ဆိုရင်880ပေါ့နော
်ဒီကျန်းမာရေးဘက်ကလည်းဟို50ရာခိုင်နှုန်းကမြန်မာပြည်ရဲ့ပေါ့နော်နောက်အခုရွှေပြောင်းလူကမာရဲ့ကလေးတွေလည်းစတင်နေတယ်ဆိုတော့ဆမိုင်းတို့ပေါ့နော်ဒီကျောင်းရဲ့ဟိုငွေကြေးအတွက်ကိုအထောက်ပံ့နေရောအခြေအနေဘယ်လိုရှိပါလဲဆိုတော့သိရတာနိုင်ငံတကာအဖွဲ့အစည်းတွေကတိတ်ပြီးတော့မလာကြတော့ဘူးမထောက်ပံ့ကြတော့ဘူးသိပါတယ်
ဒီတက္ကီ2012-13လောက်အစပြီးတော့တချို့တော့ဟိုနိုင်ငံတကာအဖွဲ့အစည်းတွေကအထူးသဖြင့်တော့အစိုးရနဲ့တိုက်ရိုက်ပတ်သက်တဲ့ရန်ပုံငွေတွေကဒီနေစားနေပြီးတော့တဖြည်းဖြည်းလျှော့နေသွားတယ်ပေါ့နော်ဟိုကျမတို့ဒီဒုက္ခသည်စခန်းတွေမှာရောဒီနေစားတွေမှာရောလျှော့နေသွားတဲ့အပေါ်မှာတော့တချို့အကြောင်းတွေလည်းဆက်ပြီးတော့မလည်ပတ်နိုင်တာရှိတဲ့အခါကျတော့တခြားအနည်းဆုံးအကြောင်းတွေကိုပြန်ပြီးတော့လွှဲပြောင်းပေးတာတွေဆောင်ရွက်ရတာရှိတယ်နောက်တော့တချို့လည်းဟိုအကြောင်းဆရာတွေအတွက်ကလည်းထောက်ပံ့မှုတွေလုံးလုံးမရှိတဲ့အခါကျတော့ကျောင်းဆရာတွေအပြောင်းအလဲတွေလည်းများလာတယ်ပေါ့နော်ကလေးတွေဘက်ကကြည့်မယ်ဆိုလဲတချို့ကျောင်းတွေရက်တီဘောကလည်းဒီကလေးတွေမိဘတွေကိုယ်တိုင်ကပါဝင်ပြီးတော့ထည့်ဝင်ရတဲ့အစီအစဉ်တွေတချို့ပေါ်လာတဲ့အခါကျတော့ဟိုတချို့ကလေးတွေလည်းကျောင်းဟိုငငယ်ရွယ်ရွယ်တက်နိုင်မလို့နည်းနည်းကြီးလာရင်ဆက်မတက်နိုင်တာတွေလည်းရှိတယ်အထူးသဖြင့်တော့မဲဆောက်လိုမျိုးနေရာမှာကျတော့လည်းမိဘတွေကိုယ်တိုင်ကလည်းတူရဲနဲ့လောက်ကင်စားတော့လို့အဆင်မပြေတဲ့အခါကျတော့ဟိုကလေးနည်းနည်းကြီးလာရင်ကျောင်းထွက်ပြီးတော့လုံးလောက်တာလည်းရှိတဲ့အခါကျတော့ဒီရံပုံငွေခက်ခဲတွေရှိလာလေပေါ့နော်ဒီကလေးတွေအတွက်ပညာရေးရလဲပို့ပြီးတော့ဆိုရင်းဆရာရှိတယ်ပေါ့နော်နောက်ကျမတို့ကျမရေးပိုင်းမှာလည်းရံပုံငွေခက်ခဲရှိလာရင်တချို့သောဒီကုသမှုမျိုးတွေကိုကျမတို့ကဆက်လက်ပြီးတော့ဟိုကုသနိုင်တာတို့မလွှဲပြောင်းနိုင်တာတို့ရှိမယ်တချို့အကန့်အသတ်တွေရှိလာမယ်ဆိုတော့အခါကျတော့ကျမတို့လည်းအဲ့ဒါကိုတစ်ချက်ချင်းကြီးကြည့်ပြီးတော့ဘယ်ယောဂတွေကိုတော့ကျမတို့လွှဲပြောင်းနိုင်တဲ့ဆေးရုံဆေးကန်းနဲ့ပုံကြစည်းရိတ်တွေကိုဘလို့ရှော့ချပြီးတော့ဆောင်ရွက်မလဲဆိုတာမျိုးတွေလည်းကျွန်တော်တို့ဆက်လက်ပြီးတော့စူးစမ်းနေရတာပေါ့
မဲရောဆင်းကောပထမဟိုကျွန်တော်တင်းကြတာပေါ့နော်ဒီကမြန်မာနိုင်ငံမှာအခုအပြောင်းလဲတွေဖြစ်နေပြီအဲဆိုအပြောင်းလဲတွေဖြစ်နေတာနဲ့အမှားပေါ့နော်ဒီကဒီရှေ့ကောင်းလို့ဒီမားတွေလည်းကြောင်းမယ်ဆိုရင်မဲရောဆင်းကောပါမြန်မာနိုင်ငံတည်းကဒီမြောက်ပြည်တို့ပေါ့နော်ရေးဆက်တဲ့နေရာပြန်ရွှေ့ပြောင်းမယ်လို့ကြားပါတယ်ဆိုတော့ဒါအဲ့ဒီအခြေအနေပေါ့နော်ဒီလိုလုပ်လို့ရွှေ့ပြောင်းဖို့နဲ့ပတ်သက်ပြီးတော့ဆရာမကြီးတို့ဘလို့အစီအစဉ်တွေများရှိပါလဲ
။ဟိုရွှေ့ပြောင်းဖို့ဆိုတာနဲ့ဆိုင်တော့ကျမတို့ကရှိထားပြီးသားဒီတိုင်းရင်းသားဒေသတွေမှာလက်ရှိကျမတို့နဲ့ပူးတွဲဆောင်ရွက်နေတဲ့ဟိုကျန်းမာရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းစဉ်တွေပို့ပြီးတော့အားကောင်းလာအောင်ပေါ့နော်။အထူးသဖြင့်တော့တို့ရဲ့လူအင်အားအရင်းမြစ်တွေပေါ့နော်။ဒီသဖွားဆရာမတွေပို့လို့မယ်။လူလူကျန်းမာရေးလှုပ်သားတွေပို့ပြီးတော့အရေးသွေးမြင့်ပြင်လုပ်မယ်ဆိုတဲ့အခါကျတော့ကျမတို့ ိုသူတို့ရဲ့လုပ်ငန်းစဉ်တွေအကောင်းလာမယ်ဆိုရင်ဒီဘက်ကိုလူနာတွေလာပြီးတော့စီကူတာညော့နေသွားမှာပေါ့နော်ဆိုတော့အဓိကတော့ကျမတို့နဲ့ဒီမိဖက်ဖွဲ့စည်းတွေအရှိအများစုကတော့ဒီမြန်မာပြည်အရှိပိုင်းဒေသမှာရှိတဲ့ဒီကရင်မွန်ဟော်ရီနီရှန်ဆိုတော့အဲ့ဒီလက်လှမ်းမိတဲ့ဒေသမှာရှိတဲ့ကျမရဲ့ဖွဲ့စည်းတွေနဲ့ပူးပေါင်းပြီးတော့ဒီမြန်မာပြည်အရှိပိုင်းဒေသရဲ့ကျမရဲ့စနစ်ပေါ့နော်ကောင်းမွန်လာဖို့အတွက်စူးစမ်းပြီးဆောင်ရွက်တယ်အထူးသဖြင့်တော့မက်တော်စီကန်းနေနဲ့တော့ဒါဟိုသင်တန်းပိုင်းဆိုင်ရာတွေနှီးပညာပိုင်းဆိုင်ရာတွေပံ့ပိုးတာဖြစ်တယ်လို့ဒီစုဖွဲ့မှုကနေပြီးတော့လည်းဒါလက်ရှိဒီနေဆက်ဒေသတိုင်းရင်းသားကျမရဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းနဲ့ဒီအစိုးရရဲ့ကျမရဲ့လုပ်ငန်းတွေရဲ့နော်ပူးပေါင်းဆောင်ရွက်နိုင်မှုကိစ္စမျိုးတွေလည်းကျွန်တော်တို့စူးစမ်းဆောင်ရွက်နေပါတယ
်ဒီကအခုလက်ရှိမြန်မာအစိုးရနဲ့လက်ပူးတွဲပြီးဆောင်ရွက်နေတဲ့သဘောလားဆို
တချို့တော့ဒါဒေတာအလိုက်ပေါ့နော်ဒေတာအလိုက်မှာသူတို့လုပ်ငန်းစဉ်လေးတွေအထူးသဖြင့်တော့ဒီလိုမျိုးတချို့ဒေတာတွေမှာကာကွယ်ဆေးထိုးတဲ့ကိစ္စလေးတွေဒါဖွဲ့ဆံမတွေဟိုမွေးထုတ်တာတွေရှိတယ်။နောက်ကျွန်မတို့ဒီအစိုးရနဲ့ NGO တွေကနေပူးပေါင်းပြီးတော့ပြည်တွင်းမှာရှိတဲ့သင်တန်းတွေကိုလည်းကျွန်မတို့ဝန်ထမ်းတွေတချို့ပေါ့နော်ကျွန်မတို့ဟိုပို့ဆောင်ပြီးတော့ဟိုစပြီးတော့တူတူတွဲလုပ်တဲ့လုပ်ငန်းတွေရှိပါတယ်။သို့တော့လည်းဟိုကျမရေးစနစ်ကြီးတစ်ခုလုံးဆိုင်ရာဖြစ်တဲ့ဒီကျွန်မတို့ကျမရေးလုပ်သားတွေကလည်းဒီကိုဒေတာကိုရွာရွာမှာလက်ရှိရှိထားပြီးတဲ့ကျမအေးလုပ်ငန်းတွေကိုတရားဝင်အလုပ်လုပ်နိုင်ဖို့အခြေအနေအထိကိုကျမတို့ဆက်လက်ပြီးတော့ဟိုစူးစမ်းပြီးတော့ဆွေးနွေးရမှာတွေလည်းရှိပါသေးတယ
်။ဒီဥစ္စာကထိုင်းရဲ့မြေပေါ်မှာလာဖွင့်ထားတာပေါ့နော်။ထိုင်းနိုင်ငံထဲမှာဒီမြန်မာနိုင်ငံရွှေပြောင်းအလုပ်သမားတွေရဲ့အတွက်ကိုရည်ရွယ်ပြီးတော့ပေါ့နော်။ကိုကျင်တော့ကတော့ကြောင်းသားတွေပေါ့နော်။ရည်ရွယ်ပြီးဖွင့်တာစီကဆိုတော့ဒီထိုင်းစုကနဲ့ပေါ့နော်လောက်ကံရတာအဆင်ပြေပါရဲ့လားဘာအခက်ခဲနေများရှိပါလဲဆင်မ
ဟိုထိုင်းအစိုးရလို့ပြောရင်လည်းကျမတို့ကဟိုအစိုးရဌာနတွေအများကြီးရှိတဲ့အခါကျတော့အစိုးရဌာနတစ်ခုနဲ့တစ်ခုနဲ့တော့အမြင်သဘောထားတွေတူချင်မှတူမယ်ပေါ့နော်ပြီးတော့ဒီမြို့နယ်အလိုက်ခရိုင်အလိုက်နဲ့ဒီဘူအဆင့်ဆိုပြီးတော့လည်းအမျိုးမျိုးကွဲပြားဌာနမှုတော့ရှိမယ်ဘာဖြစ်တော့ဒီစေကန်းစားဖွင့်နေရစားပြီးတော့ဒီကျမတို့ဒီဒေသထဲမှာရှိတဲ့ကျမရေးဝန်ထမ်းတွေနောက်တော့ဒီဆေးရုံတွေနဲ့ကျမတို့ကလက်ပုံတတိအစားတွေအတူတူလုပ်လုပ်ကြတော့ကျမရေးလုပ်တာအချင်းချင်းကြားထဲမှာဒီလူမှုကျမရေးဆိုင်ရာလုပ်ငန်းဖြစ်စေလူနာတွဲပြောင်းတဲ့ခေစားတွေဖြစ်စေဒါအမြဲဆက်ဆံမှုတွေကအမြဲရှိထားတယ်ရှိတယ်ဆိုအဲ့ဒီအတွက်တော့ပြဿနာမရှိပါဘူးသို့တော်လည်းဒီနောက်ပိုင်းမှာကျတော့ဒီ NGO တွေကလည်းတဖြည်းဖြည်းနှဲသွားတဲ့အခါကျတော့ဒီကျမတို့နဲ့ဒီထိုင်းအစိုးရကျမရေးလုပ်ငန်းတွေကရခင်ထက်ထောင်ပို့ပြီးတော့ပူးပေါင်းဆောင်ရွက်မဲ့ခေစားတွေဖြစ်လာတယ်ပေါ့နော်ဘာဖြစ်လဲဆိုတော့တခြားအရင်တော့ NGO တွေရှိတဲ့အချိန်မှာတော့ NGO တွေကလည်းဒီနေဆက်မှာကျမအေးလုပ်ငန်းတွေအများကြီ
းပန်ပိုး
နေတာရှိတယ်အခုအချိန်မှာအခက်ခဲတွေရှိသူတို့ထိုင်းအစိုးရဘက်မှာလည်းအခက်ခဲပေါ့တော့ပိုရှိလာတယ်လို့ကျမတို့မှလည်းအခက်ခဲရှိလာတဲ့အခါကျတော့အတူတူတွဲလုပ်ရမယ့်ကိစ္စတွေလည်းပိုတော့ဟိုများလာပါတယ်အဲသို့တော်လည်းဒီလူမျိုးပူပေါင်းဆောင်ရွက်မှုကကြတော့ဒီဒေသဆိုင်ရာပေါ့နော်ဒီခရိုင်အတွင်းမှာဒီမြို့နယ်အတွင်းမှာရှိတဲ့စစ်မှန်ရေးဌာနနဲ့ကျမတို့တိုက်ရိုက်ဆောင်ရွက်တာဖြစ်တယ်ပေါ့နော်သို့တော်လည်းအခုဒီဘို့ဟုတ်အဆင့်မှာကြတော့ဒါသူတို့ပူပေါင်းဆောင်ရွက်မှုတွေပေါ်မှာသူတို့နေဆက်ဒေသရဲ့စစ်မှန်ရေးပေါ်မှာဒီမဆောက်မြို့ရဲ့စစ်မှန်ရေးစနစ်တစ်ခုကိုလေးလာတဲ့အခါကျတော့ဒီနေဆက်ဒေသစစ်မှန်ရေးမှာကျမတို့လူထုအခြေပြုအဖွဲ့အစည်းတွေနဲ့နော်ဒီတိုင်းရင်းသားနေဆက်မှာရှိတဲ့တိုက်ဒီမြန်မာဘက်မှာရှိတဲ့အစိုးရဖြစ်စီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဖြစ်စီဒီလို cross border ပေါ့နော်ဆောင်ရွက်မှုတွေအပူတော့ရခဲ့တဲ့တိတိရောက်ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်တယောက်တယောက်အပြန်လှန်အာကူမှုတွေပတ်မှုမှုတွေရှိကြတာ
ဒီအစိုးရဘိုင်းအာဏာပိုင်နေနဲ့ဆက်ဆံတဲ့ခါမှာအခက်အခဲမရှိဘူးပေါ့န
ော်ပုံကူပေါ်မှာတော့အမှုတည်ပြီးတော့အပြောင်းလဲရှိမှာပေါ့နော်သို့တော်လည်းရေဘူးရချုပ်ပြောရင်တော့ကျမတို့ပုံမှန်လုပ်ငန်းဆောင်ရွက်မှုတွေကတော့ဟိုအပြန်လှန်တယောက်တယောက်နားလည်မှုရှိရှိဆောင်ရွက်နိုင်ပါတယ်
အခုစစ်စစ်ပြင်းနေချေကြပြီးရေဆန်းနေတဲ့အခြေစိတ်တမ်းပ
ါမြန်မာရေတွစ်စုံမိငန်းကန်းကိုနားဆင်ခဲ့ကြရတာပါမကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့မြန်မာပြည်မှပေးစာများနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာရေးကြတဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာအနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့တဲ့မြစ်တာအဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံးတော့ VOA ကိုနားဆင်နေကြသောရရှင်တွေစာလိုက်ကထည့်လာတဲ့စာတချို့ကိုပြောပြပေးခြင်းပါတယ်။ VOA ကပို့လိုက်တဲ့2019ပြကတင်ကိုနှင်းစာပိုင်းမှာလက်ခံရရှိပါတယ်ဆိုတော့ကျေးဇူးတင်ကြောင်းပြန်ပြီးရေးလာတဲ့သောရရှင်ကတော့တောင်ကူမြို့ကြောက်တိုင်လန်းကအန်တီဒေါ့သိန်းကြီးဖြစ်ပါတယ်သူက2018ပြကတင်နဲ့ပို့ပေးပါအောင်နော်တဲ့ VOA ကဘတ်စင်ထုတ်လွှင့်ပေးတဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်နဲ့ဦးစီသူအောင်မြင့်ရဲ့မြမရေးသုံးသက်ချက်အစီအစဉ်တွေကိုသဘောကျကြိုက်နှစ်သက်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှစ်ဖြာကျမ်းမာချမ်းသာကြပါစေဆိုပြီးရေးလာပါတယ်တောင်ကုန်မြို့ကြောက်တန်လိုင်းက VOA ရဲ့အမြဲတမ်းသောရရှင်ကေတုမတီမျိုးတန်ကတော့တစိမ့်ကောင်းဖို့စာရေးပုံစာရွက်ဘောပံဖို့ပတ်စံတွေကုန်အချိန်တွေကုန်အလို့တွေပြက်ပြီးတော့စာရေးပေးမယ်လေစာရေးမရောက်တာကတော့မြမစာလိုက်လုပ်ငန်းရဲ့အခြေအနေလုံးဝစုပ်ပြတ်နေသလားဒီစာလဲရောက်ပါသလားတဲ့ဟုတ်ကဲ့စာတချို့ရောက်ပါတယ်ရှင်အခောက်တိုင်းတော့မပြန်ကြားပေးနိုင်တာကိုခွင့်လွှတ်ပါနော် VOA ဝိုင်းတော်သူဝိုင်းတော်သားတွေကိုစိတ်နှပြကျမ်းမာချမ်းသာကြပါစေတဲ့ဟုတ်ကဲ့ကေတုမတီကတပင်းတိုင်းမင်းသားကြီးကိုကြီးမျိုးတန်လဲစိတ်ချမ်းသာကိုကျမ်းမာပါစေလို့ပြန်ပြောအဆုတောင်းပေးပါရနော်တောင်ကိုမျိုးကြောက်တန်လိုင်းရပဲနောက်ထပ်သောရရှင်မတ်ရွန်းဝတီကတော့ဒီစာရေးအားလုံးကကျမစီကိုစာရေးတိတ်ကနေရောက်လာတာပါနော်သူကလည်းဒီပြက်ကလေးရရှိလို့ကျေးဇူးတင်ကြအောင်နောက်ပြီးတော့ကျမတို့အစီအစဉ်ဒီမှာဆိုရင်တော့ဒီလူငယ်တွေစိတ်ဝင်စားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုသဘောကျကြိုက်နှစ်သက်ပါတယ်ဆိုပြီးတော့စာရေးလာပါတယ်ဟုတ်ကဲ့အခုလိုမျိုးစာတိတ်ကနေတကူတကစာထည့်ပြီးစာရေးကြတာကိုအထူးကျေးဇူးတင်ကြအောင်ပြောချင်ပါတယ်ရှင်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လကုန်ပိုင်းကစပြီးတော့ကြောပြန်ဖြစ်ပွားခဲ့တဲ့လူတိုင်းဝိုင်းနှစ်ခုကြားဖြစ်သွားတဲ့ပြည်ပခါနောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ပြတဲ့သတင်းတွေနဲ့အဲ့ဒီသတင်းတွေပေါ်မှာသောရရှင်တွေသူတို့ရဲ့ကိုပိုင်းရှုရောင်းကနေပြီးတော့ရေးလာကြတာတော့နောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုဒီသောရရှင်တယောက်တောင်းဆိုထားတဲ့အင်္ဂလိပ်သတင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါမယ်Scorpion စပွဲတီဆိုထားတဲ့ Under the Same Sun ဆိုတဲ့တခြင်းလေးဖြစ်ပါတယ်။ဒီသောရရှင်ကဒီတခြင်းလေးကိုနားဆင်ပြီးတော့သူအတွေးပေါက်လာတာလေးတစ်ခုကိုရေးပြီးတော့တောင်းဆိုလာတာပါ။တမိုးရဲအောင်မှာနေပြီးတော့မတူကွဲပြားမှုတွေကိုအကြောင်းပြု၊နေမြေစီးဆိုတာတွေကိုအကြောင်းပြုပြီးတော့စစ်ခင်းကြ၊ရက်ဆက်ကြ။အမုန်းပွားနေကြတာတွေတွေ့ရတော့ဒီတခြင်းလေးပြန်ပြီးတော့သတိရမိလို့သွားပြီးတော့နားထောင်ဖြစ်ပါတယ်။ဒီတမိုးရဲအောင်မှာမတူညီမှုတွေဟာအယောင်ဆုံးပန်းတွေလိုပွင့်နိုင်ရဲ့သားနဲ့ဘာကြောင့်များစစ်ခင်းနေကြတာလဲ။ဒီလူကဘာကြီးမှာလူသားဆံမှုတွေကိုလူသားတွေကိုယ်တိုင်ဖြည့်ဆည်းနေကြပြီလားဆိုတာမိကွန်းတွေဖြည့်နေတဲ့ဒီသချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလိုက်ပါတယ်တဲ့ Scorpion အဖွဲ့တည်ဆိုထားတဲ့ Under the Same Sun ဒိဗေကတော့ဒီဓာတ်ရိုက်ဘာသာပြန်မယ်ဆိုရင်တော့နေတစ်ခုရဲ့အောက်မှာတမိုးရဲ့အောက်မှာလို့ဒိဗေရပါမယ်နော်ဒီတော့ Scorpion အဖွဲ့တည်ဆိုထားတဲ့ဒီသောရရှင်တောင်းဆိုတဲ့ Under the Same Sun ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်ရှင် ကျွန်တော်တို့ view ကနေ့စဉ်ထုတ်လွှင့်ပေးနေတဲ့သတင်းအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီကိစ္စအကြောင်းအရာတွေပေါ်မှာသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုဖွင့်ဟရေးလာကြတာတွေဒီသတင်းနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ကျွန်တော်တို့စက်တင်ဘာ23ရက်နေ့ကဒီတင်ဆက်ပေးခဲ့တဲ့ဓာတ်ရိုက်လေလံအကြောင်းအရာဖြစ်တဲ့မြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းဝိုင်းကြားတိမခံနိုင်မှုတွေရန်လိုမုန်းနှီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရတယ်ဒီမတူကွဲပြားမှုတွေကိုဘာကြောင့်အတိမခံနိုင်ကြတာလဲလူမှုအတိုင်းဝိုင်းကြမတူကွဲပြားမှုရှိနေပေမဲ့လည်းငြင်းငြင်းငြင်းငြင်းအတူရှင်တွဲနေထိုင်နိုင်အောင်ဘလို့လှုပ်ဆောင်နိုင်မလဲဆိုတာဆွေးနွေးသွားခဲ့တဲ့ပုံမှာသောရရှင်နေပြန်ပြီးတော့သူတို့ရဲ့အမြင်တွေကိုရေးလာတာမှာတော့ခင်ဦးဆိုတဲ့သောရရှင်ကလူလောကလူအဖွဲ့အစည်းများကြားလူမျိုးဘာသာအသားအရာခွဲခြားရမလို့ပါလေအတူရှင်တွဲနေထိုင်ပြီးတော့အေဂျင့်စွာမြစ်တာဖြင့်ပေါင်းတင်ဆက်ဆံကြခြင်းတည်တာငြင်းငြင်းတော့ကဘာကြီးဖြစ်မိတာတည်တဲ့ဟုတ်ကဲ့ပါမတ်ချက်တွေအများကြီးရမှာသူရဲ့မတ်ချက်တွေကိုရွေးပြီးတင်ပြရတာကတော့ဒါတော်တော်လေးကိုဓမ္မအဋ္ဌံကြားတဲ့စိတ်ဓာတ်ပဲဖြစ်ပါရင်เนาะဒါကြောင့်မလို့ဝေမျှလိုက်တာဖြစ်ပါရင်ဒီဆွေးနွေးမှုအကြောင်းအရပေါ်မှာပဲနေစောအောင်ဆွေးတဲ့တော်ရရှင်ကတော့လူတိုင်းဟာမိဘကကိုးကွယ်တဲ့ဘာသာကိုကိုးကွယ်နေကြတာပါမာနဆွေးတွေကြောင့်မငြင်းချမ်းတာပါလိုက်လျောညီတွေနေတမ်းမှငြင်းချမ်းမယ်တဲ့ဟုတ်ကဲ့ပါဘာသာတရားကိုးကွယ်နေတယ်ဆိုပြီးတော့မိယိုးဖလားကိုးကွယ်နေကြပြီးတော့ဘာသာတရားကိုတိုင်းသဖွယ်အသုံးမပြုပါနဲ့ဆိုပြီးဒီတော်ရရှင်ရေးလာတာဖြစ်ပါရင်ကိုကိုအောင်ဆိုတဲ့တော်ရရှင်ကလည်းခတ်တူတူမှတ်ချက်လေးပေးလာပါတယ်။သူကကျမတို့ဆွေးနွေးတဲ့အကြောင်းအရာဖြစ်တယ်။မတူကွဲပြားမှုနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးဆိုတဲ့ဒီခေါင်းစဉ်အမှတူတူလေးပဲခဏတာလူဘွားရဲ့အလှတရားပါဆိုတော့ရေးလာတာပါ။အမတန်မှတ်သားစရာမှတ်ချက်စကားဖြစ်ပါတယ်နော်။ကျမတို့ဒီ VW ကတင်ဆက်ပေးသွားတဲ့နောက်ထပ်ဆွေးနွေးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ရခိုင်ပြည်ထောင်စုကြောင့်ဒီမိုကရေစီအရေးထိခိုက်နိုင်သလားဆိုတဲ့ဆွေးနွေးချက်ကိုတော့ဒီကျမတို့ရဲ့ပင်နိုင်သောရှင်တကုံမျိုးသက်ကအန်ကယ်ဦးလာထွန်းအခုလိုမျိုးအစီအစဉ်ကိုနားဆင်ပြီးတော့အခုလိုပြန်ပြောသူ့ရဲ့အမြင်ကိုရေးလာပါတယ
်။အချိန်အခါနဲ့လိုက်ပြီးအင်မတန်ကောင်းတဲ့အယူအဆမျိုးနဲ့အယူအဆွဲကင်းကင်းမိမိစိတ်ရင်းကိုရှင်းလင်းလွတ်လပ်စွာတွေးခေါ်စဉ်းစားနိုင်မှအမှန်တရားနဲ့နှီးစပ်တဲ့အဖြစ်ကိုရနိုင်မယ်ဆိုတာပြောပြတာမို့ဒီအစီအစဉ်ကိုတင်ဆက်ပေးလို့အထူးကျေးဇူးတင်မိပါတယ်။ကျွန်တော်တို့ကတရားဆိုတဲ့ယုံကြည်ခြင်းအင်မတန်အားကောင်းပေမဲ့ပညာဆိုတဲ့ထိုးထွင်းပိုင်းခြားဝေဖန်နိုင်စွမ်းဉာဏ်အားနည်းလွန်းတာမို့ blind faith အစွန်းရောက်အစွဲလွှမ်းမိုးနေတာကိုတွေ့ရမှာပါ။ဒါကြောင့်မြန်မာအစိုးရနဲ့မြန်မာတွေယုံကြည်ပြောဆိုတာကနိုင်ငံတကာအယူအဆအပြောဆိုတွေနဲ့အများကြီးကွာခြားနေတယ်ဆိုပြီးကောက်ချက်ချခံရတာပေါ့။အမှန်တရားဆိုတာတကယ်ရှိတဲ့အရာပါ။အမှန်တရားကိုဖော်ထုတ်ဖို့တွေ့ရှိဖို့လိုအပ်ချက်ဆိုတာညီညွတ်မှုမဟုတ်ဘဲပညာသာဖြစ်ပါတယ်။မသိနားမလည်မှုကြောင့်မစင်မကျင်အရန်လုံနေကြတာတဲ့။ကျွန်တော်တို့48ဥပဒေအရလွတ်လပ်ရေးရတဲ့အချိန်မှာရှိနေတဲ့လူတွေဟာအလိုအလျောက်နိုင်ငံသားဖြစ်တဲ့ဥပဒေအရအတိမတ်ပြုမှုအခြေခံသဘောတရားနဲ့ဥပဒေရှိခဲ့တာပါလူသားတယောက်မွေးလာတဲ့နေရာဟာသူ့ရဲ့ဇာတိမွေးရဖြစ်ပါတယ်48ဥပဒေမှာဒီအခြေခံကိုအတိမတ်ပြုထားခဲ့တာပါနောက်ရှင်းရှင်းပြပြသာသာပြောရရင်ရှမ်းနေကချင်းတွေရောအရေးပါတဲ့ဘာအခွင့်အရေးတွေရနေလို့လဲသူတို့ကိုယ်ပိုင်စာပေယဉ်ကျေးမှုတွေထွန်းကားဖို့မပြောနဲ့သူတို့စာတွေသူတို့လွတ်လပ်စွာတင်ကြားခွင့်တော့အပြည့်အဝရကြသေးတာမဟုတ်ပါဘူးဗျာ
ဒါကဦးလာထွန်း ဒီရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးကိုထိခိုက်မှုရှိနိုင်သလားဆိုတဲ့ဆွေးနွေးချက်ပေါ်မှာသူရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူး။ဒီသောရရှင်ကလည်းခုနရခိုင်ပြည်ထနာကြောင့်ဒီမိုကရေစီအရေးထိခိုက်မလားဆိုတာပေါ်မှာသူရဲ့အမြင်ကိုအခုလိုရေးလာပါတယ်
။အခုလောလောဆယ်မှာလှုပ်တင်တာကိုပြောရမယ်ဆိုရင်တော့ဆူရကဒီဒေတာစီကိုကုလသမဂ္ဂအကဲခတ်တွေကိုတွားခွင့်ပေးတင်ပါတယ်။ပြီးတော့ကျန်းဖတ်မှုကိမဲ့ရေးအတွက်အမကန်ပေးတင်ပါတယ်။ဒါပေမဲ့ဖြစ်လာမယ်လို့တော့ကျွန်တော်မထင်ပါဘူး။လာပါအဖြေရှာရအောင်ပါလို့ဖိတ်ခေါ်တာကတယောက် ICRC တောင်သွားဖို့လုံမပေးနိုင်တာကတယောက်မြောက်ထိုးပင်ကိုလုံနေတာကတစ်ဖွဲ့လေယာကြီးကပြေးကြည့်သလိုမှန်နေတာပဲ
ဟုတ်ကဲ့ပါဒီပြဿနာတွေပို့ပြီးတော့ဒီကြီးထွားလာအောင်လို့တုံမီရှုံမီလုံနေတဲ့သူတွေကိုတတိထားပါဆိုတော့ဒီသောရရှင်ရေးလာတဲ့ပုံရှိပါတယ်အခုလိုမျိုးသောရရှင်တွေသူတို့ရဲ့အမြင်တွေကိုထုတ်ဖော်လာတဲ့အစားတွေကိုတော့ဒီတစ်ပတ်ဒီမှာပဲရပ်ပါမယ်နော်တည်ထောင်လာတဲ့သောရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ဆက်ပြီးတော့တည်တောင်းလာတဲ့သောရရှင်တွေကိုအချိန်ပေးကြပါတယ်။မွန်ပြည်နယ်မူရုံမြို့ကွမ်တုံရက်ကွက်ကကျွန်တော်တန်ချောင်းဒို့မဟုတ်ဝိုင်းအောင်ကမွန်ပြည်နယ်မူရုံမြို့ကောသပြုမှာနေတဲ့စုတင်စားနဲ့ဘကိုးတိုင်းမှာနေတဲ့မတ်မေဖြူတို့အတွက်နားဆင်ဖို့ဆိုပြီးတော့မြစ်တာတီလက်ဆောင်တစ်ပုဒ်ပါလာပါတယ်။နောက်ထပ်သောရရှင်တယောက်အီးမေးလ်ကတောင်းဆိုလာတာမှာတော့ပြည်ပရောက်ရခိုင်သူချစ်ညမလေးကတောင်ငူကကိုတန်းဝင်းမမဘာဘရာခင်ပြူတူမလေးမေရီခေါ်စားပြူဝင်းတို့မိသားစုအတွက်အမြဲလွမ်းဆုတေးလက်ဆောင်တစ်ပုဒ်ပါပါတယ်။ဟုတ်ကဲ့ပါဒီတစ်ပတ်ထုတ်လွှင့်ပြဖို့ရွေးချယ်ထားတဲ့တချင်လေးကတော့ Alex တီဆိုထားတဲ့မျိုးပြနဲ့ကျွန်တော်ဆိုတဲ့တချင်လေးပဲဖြစ်ပါတယ်။မျိုးပြရဲ့ဆူညံပူအိုက်မှုတွေကိုစိတ်ညစ်လုံးအားကြီးလို့တောမှာအေးအေးဆေးဆေးသွားနေမယ်ဆိုတဲ့ဒီ Alex ရဲ့တချင်လေးကလိုပဲတောမှာသွားနေရအောင်လဲတောမှာအေးအေးဆေးဆေးဖြစ်ပါရဲ့လားလို့ဒီတချင်လေးနားထောင်ရင်းနဲ့အတွေ့ပေါက်မိပါတယ်နော်။သောရရှင်ရဲ့အားလုံးဒီတခြင်းတွေကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ဒီနေ့တည်းရဲ့အားလုံးဒီခြင်းရဲ့မလားဆင်စား။နာအေပါအေဒီကောင်းလေးတော့ခတ်တာ။သာဟောင်းအိုးရှေးမှာတာယာချ၊ဒီကကြိုးတက်ပြီးဆန်းဆန်းတော့မှဘုပကန်းသောအုံနဲ့အတန်ရိုက်သွင်းတန်ကြာ။Can try die the mold and loud on this floor Phenomenal lofty sounty like the car The dollar they got the confidence I'm not a divide straight on my find the boot that they go come and down the thing that Come on we say something so it up the mold so in me Got you guys in the chain Let them not go that the TV is in shock Shall the lock me back in shame but to sound And I'm a key dead and we break up I didn't have peace and fit on my If we are taught to look but get it quit that job
Alex တီဆိုထားတဲ့မျိုးပြနဲ့ကျွန်တော်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစမြင်နာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammi@voanews.com ဖြစ်ပါတယ်ရှင်ဒီလိုကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးဖြင်းလန်းချမ်းမြေ့ကြပါစေရှင်။ Come on be safe from that. Go ahead of the moment. Don't be mad. Don't you die in the chain that
မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ကုရောဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။မိုင်းအင်ဂျင်လိုက်ကူညီတင်ဆက်ထားပါတယ်ရှင
်။ပြည်ရဲ့ရပိုင်ကထုတ်ပြန်ခဲ့တဲ့စင်စရားတွေအရ2019အောက်တိုဘာ1ရက်နေ့ဆိုမြန်မာနိုင်ငံလူဦးရေ53သန်းနီးပါးရှိပါပြီ။ဒါဟာ2014သကောင်စင်းပါအချက်လက်တွေကိုကိုးကားပြီးပြန်တွက်ချက်ထားတဲ့စင်းပါ။မြန်မာနိုင်ငံရဲ့ပြည်သူတွေရဲ့မော်တော်ကားပိုင်ဆိုင်မှုကိုကြည့်မယ်ဆိုရင်လည်း2019ခုနှစ်အထိဆို6သိန်းဝန်းကျင်ပဲရှိပါသေးတယ်။ဒါဟာလူထောင်မှာကား12စီးပဲပိုင်ဆိုင်အသုံးပြုနိုင်သေးတဲ့သဘောဖြစ်ပါတယ်။ဒီအတွက်ဟာအိန္ဒိယထိုင်းဗီယက်နမ်တို့ထက်အများကြီးပမာဏနည်းနေပါသေးတယ်။အခြားတစ်ဖက်မှာကြည့်လိုက်ရင်တော့ရန်ကုန်မြို့ကလမ်းတွေပေါ်မှာကားတွေစုပုံကျနေတာတွေ့နိုင်သလိုကြီးလက်တွေမှာတော့ကိုပိုင်ကားအသုံးပြုမှုအလွန်လွန်နေသေးတာတွေ့နိုင်ပါတယ်။ကရင်ပြည်နယ်မြဝတီမြို့ကိုကြည့်လိုက်ပြန်ရင်ထိုင်းနိုင်ငံဘက်ခြမ်းကတရားမဝင်ခိုးသွင်းလာတဲ့လိုင်စင်မဲ့ကားတွေထောင်ပေါင်းချီတွေ့နိုင်ပါသေးတယ်။အစိုးရဟာအသိမကြခင်2018ခုနှစ်အတွက်ကားတင်သွင်းခွင့် policy အသစ်ချမှတ်ဖို့ရှိနေပါတယ်။ဘယ်လို policy စည်းကမ်းတွေဖြစ်တင်တယ်လဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
ကားတင်သွင်းခွင့်နဲ့ပတ်သက်ရင်နှစ်ပေါင်းကြာရှည်အငင်းပွားလာကြတဲ့ပြဿနာကြီးတစ်ခုကလက်ရှိခွင့်ပြုထားတဲ့ဂျပန်တပတ်ရစ်ညာကိုင်းကားတွေကိုသွင်းခွင့်ပြုအောင်မလားဆိုတာပါ။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာညာကတ်မောင်းစနစ်ဖြစ်ပါတယ်။အိန္ဒိယချင်းတရုတ်ကမ္ဘောဒီးယားနဲ့တူသလိုအမေရိကန်ပြည်ထောင်စုနဲ့လည်းတူညီပါတယ်။ဒါပေမဲ့ပြဿနာကမြန်မာပြည်ထဲမှာလက်ရှိသုံးစွဲနေတဲ့ကိုပိုင်ကား90ရာခိုင်နှုန်းကျော်ဟာလမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းဂျပန်တပတ်ရစ်ကားတွေဖြစ်နေတာပါဒီဂျပန်တပတ်ရစ်ကားတွေဟာဈေးနှုန်းချိုသာပြီးအရေးအသွေးကောင်းတယ်ဆိုတော့ယုံကြည်ချက်နဲ့မြန်မာနိုင်ငံသားအများစုကြိုက်နှစ်တက်ကြပါတယ်အစိုးရအဆက်ဆက်ကလည်းလမ်းစနစ်နဲ့လုံးဝမကိုက်ညီပေမဲ့တင်သွင်းခွင့်ပေးထားတာဒီကနေ့အထိပါပဲအခြားတစ်ဖက်မှာကြည့်လိုက်ရင်တော့ညာကတ်မောင်းလမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေကြောင့်လမ်းပေါ်မှာမတော်တဆမှုဖြစ်တာအလွန်များပြီးနှစ်စဉ်လူအများတေကြီထိခိုက်ဒဏ်ရာရနေကြတဲ့ကိစ္စပါအစိုးရမှတ်တမ်းတွေမှာတော့ရင်တိုင်းမှုဖြစ်တဲ့အကြောင်းရင်းတွေမှာလမ်းကျဉ်လို့လမ်းခင်းထားတာမကောင်းလို့ညာကိုင်းကားတွေအသုံးပြုလို့ဖြစ်ရတာဆိုပြီးဘယ်တော့မှမှတ်တမ်းတင်မထားတဲ့အတွက်ဘယ်လောက်ထိခိုက်နစ်နာနေတယ်လဲဘယ်သူမှတိတိကျကျမသိနိုင်ပါဘူးဒါပေမဲ့တေကြတဲ့အချက်ကတော့မြန်မာနိုင်ငံလမ်းစနစ်ကိုညာကတ်မောင်းကနေဘဲကံမောင်းပြောင်းဖို့လုံးဝမရှိတော့ဘူးဆိုရင်လမ်းစနစ်နဲ့မကိုက်ညီတဲ့ညာကိုင်းကားတွေတင်သွင်းခွင့်ပေးနေတာကိုအချိန်မဆိုင်ပဲရက်ဆိုင်လိုက်ဖို့ပါဒီလိုလမ်းစနစ်နဲ့မကိုက်ညီတဲ့ကားတွေကိုဆင်းရဲတဲ့အိန္ဒိယကမ္ဘောဒီးယားလိုနိုင်ငံကတော့တင်သွင်းခွင့်ပေးတာမဟုတ်ပါဘူးဒါကြောင့်လာမယ့်2018ခုနှစ်အတွက်ကားတင်သွင်းခွင့် policy အသစ်ချမှတ်တဲ့အခါမြန်မာနိုင်ငံလမ်းစနစ်နဲ့ကိုက်ညီမဲ့ဘဲကိုင်းကားတွေကိုပဲတင်သွင်းတက်စင်ထုတ်လုပ်ခွင့်ပေးတဲ့ policy ပြောင်းလဲတင်ပါတယ
်။နောက်ပြဿနာတစ်ခုကကားတင်သွင်းခွင့်ပေးတဲ့ပုံစံဖြစ်ပါတယ်။လက်ရှိအစိုးရကနေပြည်သူတွေကိုကားတင်သွင်းခွင့်ပေးနေတာဟာပြည်သူတူးချင်းတယောက်ချင်းစီကိုကားတင်သွင်းခွင့်ခွင့်ပြုမိတ်ချပေးနေတဲ့ပုံစံဖြစ်နေပါတယ်။ပြည်သူတယောက်ဟာနိုင်ငံသားကကားတစ်စီးကိုကိုယ်စီအရောက်လုပ်ငန်းအဆင့်ပေါင်းများစွာဖြတ်ကျော်ပြီးဝယ်ယူရမယ်ဆိုတဲ့သဘောဖြစ်နေပါတယ်။တကယ်လို့အဲ့ဒီစနစ်လုံးဝလက်တွေ့မကျသလိုအတိတ်ပဲလည်းမရှိတဲ့အတွက်ဘယ်သူတစ်စုံတစ်ယောက်ကမှလည်းလိုက်လုပ်တာမတွေ့ရပါဘူး။အလုံးကားတင်သွင်းရောင်းဝယ်တဲ့ဝယ်ရောင်းတွေအကျိုးဆောင်တွေကနေတဆက်အကျိုးဆောင်ကအမျိုးမျိုးပေးပြီးတင်သွင်းနေကြတဲ့သဘောပါ။ဒါမျိုးကျင့်သုံးတဲ့နိုင်ငံကမ္ဘာပေါ်မှာတော့မရှိသလောက်ရှားနိုင်ပါတယ်။တကယ်ဖြစ်စင်တာကလက်တွေ့ကြကြကားတင်သွင်းတဲ့ကုမ္ပဏီတွေကိုလုတ်ကင်ခွင့်ပေးပြီးပြည်သူတွေအနေနဲ့ကိုလိုချင်တဲ့ကားကိုအဲ့ဒီကုမ္ပဏီတွေစီကနေလွတ်လွတ်လပ်လပ်ဝယ်ယူတဲ့စနစ်ပြောင်းလဲလိုက်ဖို့ပါ။ဒီလိုလှုပ်ချင်အဖြစ်လက်ပေးလက်ယူမှုတွေရောင်းနေစီမှာဖြစ်သလိုကားတင်သွင်းတဲ့ကုမ္ပဏီတွေလည်းဥပဒေနဲ့အညီကောင်းကောင်းအလုပ်လုပ်နိုင်မှာဖြစ်ပါတယ်။တစ်ဆက်တည်းပြည်သူတွေလည်းစိတ်လက်ချမ်းသာစွာနဲ့ကားဝယ်ယူစီးနင်းနိုင်ကြမှာဖြစ်ပါတယ်
။နောက်ထပ်ပြဿနာကြီးတစ်ခုကအိုဟောင်းကားတွေနဲ့တိုက်ကြေကားတွေကိုတပတ်ရစ်ကားတစ်စီးတင်သွင်းခွင့်ဆက်လက်တွေထုတ်ပေးနေတဲ့ကိစ္စပါ။အရင်အစိုးရလက်ထက်တုန်းကတော့တိုင်းပြည်မှာသုံးဖို့ကိုမသင့်တဲ့အလုံးအုံမင်းဟောင်းနှက်နေတဲ့ကားအများစုရှိနေတာကြောင့်အဲ့ဒီကားတွေကိုတန်ရီကျိုးဆက်ယုံပို့နိုင်အောင်မလုံးပေးတဲ့သဘောနဲ့ဒီစနစ်ကိုကျင့်သုံးခဲ့တာပါလက်ရှိအချိန်ထိအဲ့ဒီစနစ်ကျင့်သုံးနေလို့ဆက်လက်တဆောင်ကြက်သိန်း130နဲ့120ကြားပေါက်နေတာကလည်းလူကြားလို့မကောင်းတဲ့ကိစ္စပါဒီစနစ်ဆက်ကျင့်သုံးခြင်းအပြင်အာဂရီလိုက်စားမှုဖြစ်ပေါ်စေသလိုကားစင်းနှုံးတွေကြီးမြင့်ပြီးအစိုးရလည်းအခွန်သိမ့်မရပါဘူးဒါကြောင့်အိုဟောင်းကားအက်တာနဲ့တိုက်ကြေကားအက်တာတွေကိုစလစ်တစောင်ထုတ်ပေးတဲ့ Sanit Longwa Tatang de Mare, Dabian Kimpi Nene Nezama, Tompu Nijare, Lysin Meka, Tatanagule, Tishin Bay de Mare, any day Darima, Lysin Meka, Tompu Nijare, Dika, Jangaro, Lysin Negari, Sejilo, Through de Darima, Tomu Simabi Dagani, Sarawa, Dietwe Suyaha, Will and Kampia, de Dari, Jiladri, Pumpiobu, any day Daga, Piduri, Through Wingwe, Through de Da Siwayne, Kainide,
ဈေးနှုန်းနဲ့ကားတွေအသုံးပြုနိုင်အောင်ဖန်တီးပေးရပါမယ်။ပေါ်လစီရေးဆွဲရပါမယ်။အဲ့ဒီပြဿနာကိုပြည်ပြည်လည်လည်ဖြေရှင်းပေးနိုင်ရင်ဥပဒေနဲ့မညီတဲ့လိုင်စင်မဲ့ကားတွေအသုံးပြုနေကြတဲ့ကိစ္စဈေးလက်ဒေတာတွေမှာကားမသုံးနိုင်ကားရှာပါတဲ့ကိစ္စကိုလည်းဖြေရှင်းပေးနိုင်ပါလိမ့်မယ်။နောက်ဆုံးတစ်ချက်ကတော့အစိုးရအနေနဲ့ပြည်တွင်းမှာကားတက်စင်ထုတ်လုပ်တဲ့စိတ်ဝင်တွေတည ဒါပေမဲ့အစိုးရရဲ့အခွန်ခတ်သတ်မှတ်မှုပြည်သူများသုံးဆွဲတဲ့ကားကိုထုတ်လုပ်နိုင်အောင်အားပေးစေမှုစတာတွေကတော့လိုအပ်နေဦးမှာပါဒီလိုကားတင်သွင်းတဲ့ပေါ်လစီကိုကောင်းကောင်းချမှတ်နိုင်မှသာရန်ကုန်မှာကားလိုများပြီးကျေးလက်တွေမှာကားမသုံးနိုင်တဲ့ပြဿနာလမ်းစင်းတွေမှာကိုင်းညီတဲ့ညာကိုင်းကားတွေကြောင့်ပြည်သူတွေစေချေထိခိုက်ဒဏ်ရာရနေတဲ့ပြဿနာလိုင်းစင်းမဲ့ကားပြဿနာဆက်လက်တွေဈေးကြီး
ဥစီတို့အောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြကြရတာပါရှင်
ရှိမှာခင်ဗျမြမဗုဒ္ဓဘာသာဝင်နဲ့အမောမြတ်ထားတဲ့ရင်းကျွတ်လာပြီနိရွှေတဂုံဇီရီရင်မှာငုံဥရောင်းတဲ့မွတ်စလင်ဈေးတွေကိုအမျိုးသားရေးလှုပ်ရှားသူတွေနဲ့တန်ခါချို့ဈေးမရောင်းမှုအတွက်တားမြစ်မောင်းထုတ်ခဲ့တဲ့ဖြစ်ရကြောင်းလူမှုကွန်ရက်တွေပေါ်မှာဒီကိစ္စအတော်လေးညှင်းခုံမှုတွေရှိခဲ့ပါတယ်ဒီလိုဖြစ်ရဟာအခုဒီချိန်မှာမှဆပြီးတော့ဖြစ်ခဲ့တာမဟုတ်ပါဘူးဒီလိုမျိုးအချိန်ချင်းဖြစ်နေတဲ့ပြဿနာမျိုးကိုဘာကြောင့်မရှောင်လွှဲနိုင်တာပါလဲအစိုးရအာဏာပိုင်တွေဘက်ကအရေးယူကင်တွယ်ဖို့အတွက်လက်ဟာချက်များရှိနေပါသလားဒီကြောင်းကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမန့်လူသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုမိမန့်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့် production ကိုကျေးဇူးပါတယ်ခင
်ဗျ။အင်္ဂါညတရက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ production တွေကိုထပ်မံဖိတ်ခေါ်ပြစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်လှပ်ပါ။ဒီတစ်ပတ်မှာတော့ဒိမနိုင်ငံကလီဂိုထုတ်တဲ့ကုမ္ပဏီဟာလီဂိုတောင်း21မျိုးဆင့်ပြီးစောက်ထားတဲ့ကစားကွင်းအိမ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ American ပြည်ထောင်စု South တကုတ်ဒါပြည်နယ်ကခွေးတကောင်ဟာကမ္ဘာရှာအရှိဆုံးခွေးတကောင်ဖြစ်ကင်းနေကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငိမ့်ချမ်းနဲ့အတူတင်ပြပေးပါမယ်ရှင
်ဒိမတ်နိုင်ငံကလေဂိုထုတ်တဲ့ကုမ္ပဏီဟာသူ့ကုမ္ပဏီအခြေစိုက်တဲ့ဘယ်လဘန်မြို့မှာလေဂိုဒုံးလေးတွေ21မျိုးဆင့်ပြီးစောက်ထားတဲ့ကစားကွင်းအိမ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်ဒိမတ်အိမ်ရှိမင်းသားFederick နဲ့မင်းသမီး Mary တို့လည်းဖွင့်ပွဲအခမ်းအနားကိုသူတို့ရဲ့ကလေး၄ဦးနဲ့အတူတက်ရောက်ခဲ့ပါတယ်။စတူရန်ပေ33,000အကျယ်ရှိတဲ့ဒီအဆောက်အုံကိုဒိမန်ဘီသူကပညာရှင်ရာအင်ဂါကပုံစံထုတ်ပေးခဲ့တာဖြစ်ပြီးတော့အထဲမှာစားတောက်ဆိုင်၃ခု၊လက်ကိုအယောင်းဆိုင်၊ကလေးကစားစရာနေရာ၄ခုနဲ့လက်ကိုသမိုင်းကြောင်းပြကန်အပါအဝင်အားပေးသူပရိသတ်တွေရဲ့လက်ရာတွေကိုလည်းပြသထားမှာဖြစ်ပါတယ်။လက်ကိုကုမ္ပဏီဟာဘာဘီအယုတ်ကလေးတွေထုတ်တဲ့ Mattel ကုမ္ပဏီကိုဝယ်ယူဖို့လှုံ့ဆော်နေတာဖြစ်ပြီးကမ္ဘာအကြီးဆုံးအယုတ်ထုတ်တဲ့ကုမ္ပဏီဖြစ်ဖို့ကြိုးစားနေတာပါအခုနောက်ပိုင်းမှာ Star Wars, Jedi စစ်ပွဲများရုပ်ရှင်တွေလိုရုပ်ရှင်ကုမ္ပဏီတွေနဲ့ပူးပေါင်းပြီး Lego ကစားစရာအတွဲလိုက်ကလေးတွေ၊ Video Game တွေနဲ့ Smartphone Application လိုဟာမျိုးလေးတွေလည်းထုတ်လုပ်နေတာလည်းဖြစ်ပါတယ်ဒီကုမ္ပဏီကို1932ခုနှစ်မှာ Old Car Christensen ကတည်ထောင်ခဲ့တာဖြစ်ပြီးအခုလက်ရှိမှာတော့သူရဲ့မြေးဖြစ်သူ Yael Carr Christensen က1958ခုနှစ်ကထုတ်လုပ်ခဲ့တဲ့ Lego တုံးပုံစံလေးတွေကိုပြန်လည်ထုတ်လုပ်ချင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အ
မေရိကန်ပြည်ထောင်စုတောင်တခုပြည်နယ်ကခွေးတကောင်ဟာကမ္ဘာရှာအရှိဆုံးခွေးတကောင်ဖြစ်ဂင်းနေကမ္ဘာစံချိန်မှာတန်ဝင်သွားပါတယ်။အသက်၈နှစ်အရွယ်ရှိပြီဖြစ်တဲ့စိန့်ဘာနာခွေးမျိုးမိုချီမိုရစ်ကဟာ64မျိုးမှာနေထိုင်တာဖြစ်ပြီးသူ့ရဲ့ရှာက 9.31 လက်မှရှိတာဖြစ်ပါတယ်။ဘီဂင်းနစ်ခွေးအမျိုးအစားဖူးကြီးတင်ထားတဲ့ရှာအရှိ 4.5 ကိုကျော်လွန်ပြီးအခုလိုစံချိန်ချိုးသွားတာဖြစ်ပါတယ်။ဒီခွေးလေးကိုတရိတ်ဆန်စောင့်ရှောက်ရေးဂီဟာကကဲတင်မွေးစားထားတာဖြစ်ပြီးတော့မွေးထားတာ6နှစ်ခွဲရှိနေပြီလို့ပိုင်ရှင်ဖြစ်သူကပြောပါတယ်ရှင်
သက်သွေးရည်ပညာရဲ့ခင်မီညံဆန်လာတဲ့ယနေ့ခေတ်ကြီးထဲမှာပြင်သစ်နိုင်ငံပါရီမြို့အနောက်ဖက်နားမှာရှိတဲ့စစ်တပ်အခြေစိုက်အခန်းတပ်တစ်ခုမှာစာပို့သမားခုံငှက်ကလေးတွေနဲ့ဂျိုးငှက်ကလေးတွေကိုဆက်လက်ထိန်းသိမ်းမွေးမြူထားပါတယ်။ဒီငှက်ကလေးတွေရဲ့အဖိုးအဖွားတွေကတော့ရှေးခေတ်ကစီရေးလျှို့ဝှက်ချက်သတင်းစကားတွေကိုတည်ယူပို့ဆောင်ပေးခဲ့ကြတာပါ။ဒီငှက်ကလေးတွေဟာကမ္ဘာမြေကြီးရဲ့တန်လိုက်ဆက်ကွင်းတွေကိုသုံးပြီးသူတို့ရဲ့အိမ်ကိုရောက်အောင်မန်ယာနဲ့ဝေးတဲ့ခြေတဲ့နေရာကနေပြန်လာနိုင်ကြပါတယ်။ဒီခံတပ်မှာတော့စာပို့ငှက်ကလေးတွေရဲ့တာဝန်ထမ်းဆောင်ခဲ့ပုံဓာတ်ပုံနဲ့မှတ်တမ်းတွေကိုပြရတဲ့အဖြစ်ထိမ့်သိမ့်ပြသထားပါတယ်။ခင်မီဆက်သွယ်ရေးနည်းပညာတွေတုံးလာကြပြီဖြစ်ပေမဲ့လည်းပြင်သစ်စစ်တပ်ကတော့စာပို့ခိုလေးတွေကိုဆက်လက်ထိမ့်သိမ့်ထားစေပါ။ဂျိုးငှက်ကလေးတွေကိုတော့ပွဲလန်းသဘင်တွေမှာဆက်လက်အသုံးပြုနေပြီးတော့ခုံငှက်ကလေးတွေကိုတော့ပုဂ္ဂလိကဝါသနာရှင်တွေကလိုင်စင်ယူပြီးမွေးမြူနိုင်ပါတယ်။ Electromagnetic စစ်ပွဲလို့မျက်စစ်တန်လိုက်တွေသုံးပြီး Electronic ကိရိယာတွေကိုဖြည့်ဆည်းရစစ်ပွဲဖြစ်လို့ခင်မီဆက်သွယ်ရေးနည်းပညာတွေအလုံးမလုံးတော့ဘူးဆိုရင်တော့ဒီခုံငှက်ကလေးတွေကိုပိုင်းရှင်တွေရှိကနေခဏငှားပြီးဆက်သွယ်ရေးအတွက်ပြန်လည်အသုံးပြုမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကင်ထိုက်ကြီးညာပေးပါမယ်ရှင်။
စပိန်နိုင်ငံကနေခွဲထွက်ဖို့အတွက်ကာတလန်ဆိုရကတွန်းအားပေးနေတာကိုကန့်ကွက်တဲ့အနေနဲ့ကာတလိုနီးယားဒေသခံတွေဘာစီလိုနာမြို့မှာဒီကနေ့စုဝေးဆန္ဒပြကြပါတယ်။ဒီကနေ့တနင်္ဂနွေနေ့ဆန္ဒပြပွဲကတော့လူ3သိန်းခွဲလောက်တက်ရောက်ခဲ့တယ်လို့ရဲအဖွဲ့ကပြောပါတယ်။ဥဆောင်လှုပ်ရှားသူတို့ကတော့လူ6သိန်းလောက်ဆန္ဒပြပွဲမှာပူးပေါင်းပါဝင်ကြတယ်လို့ပြောဆိုထားပါတယ်။အမေရိကန်ဆိုရဘက်ကအီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုသည့်ချမှတ်မယ်ဆိုရင်တော့ဒေတာတွင်းကအမေရိကန်စစ်အခြေစိုက်စခန်းတွေကိုအီရန်ရဲ့ဒုံးကျည်နဲ့တိုက်ခတ်ခံရမယ်အန်ဒီယန်နဲ့ရင်ဆိုင်ရနိုင်တယ်လို့အီရန်တော်လှန်ရေးအစောင့်တပ်အကြီးအကဲကပြောဆိုလိုက်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့အီရန်နျူကလ িয়ার ရှော့ချရေးနိုင်ငံတကာသဘောတူညီချက်ကိုအီရန်ဘက်ကလေးစားလိုက်နာမှုမရှိဘူးဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလာမယ့်ရက်ပိုင်းအတွင်းကြေညာဖို့ရှိနေပြီးအီရန်ဆိုရအပေါ်စစ်ပွဲရေးဒဏ်ခတ်ပိတ်ဆို့မှုသည့်ချမလားဆိုတာကိုဆုံးဖြတ်ဖို့လွှတ်တော်အနေနဲ့ရက်ပေါင်း60ဆုံးဖြတ်ဖို့အချိန်ရမှာဖြစ်ပါတယ်။အီရန်လွှတ်တော်ဥက္ကဋ္ဌဆလင်အယ်ဂျူဘိုရီနဲ့ခတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာအကြီးအကဲမာဆုတ်ဘာဇနီတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းကတ်မီဒီယာကဖော်ပြပါဗျ။အီရန်နိုင်ငံတွင်းကခတ်ဒေတာလွတ်လပ်ရေးမဲပေးဖို့အပြီးသတင်းနှစ်ပတ်အကြာမှာအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။အစိုးရနှစ်ရချာနောက်ထပ်တင်းမာမှုတွေကိုရှောင်ကျဉ်ဖို့လုံခြုံရေးနဲ့ငြိမ်းချမ်းရေးကိုကာကွယ်ဖို့လိုအပ်ချက်တွေကိုဒီကနေ့တနင်္ဂနွေနေ့မှာခေါင်းဆောင်အုပ်တို့ဆွေးနွေးခဲ့ကြတယ်လို့ကတ်အကြီးအကဲမစ္စတာဘာဇနီရဲ့ရုံးကထုတ်ပြန်ချက်ကိုကိုးကားပြီးရူဒေါ့ကွန်ရက်ကသတင်းထုတ်ပြန်တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတင်ထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Zonya ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.